Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘီအန်ဒရီပေါင်းကကင်းဝေးကြပါစေခင်ဗျာ။ဂောဆာတက္ကရီ1383ခုနှစ်ဒမိုဒရာဇန်2ရက်2022ခုနှစ်ဖေဖော်ဝါရီလ2ရက်ဗိုလ်ထူးညဘက် VOE ရေဒီယိုရုပ်သံစီစဉ်နေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။စီစဉ်မှုကကျွန်တော်ကျော်ကျော်သိမ်းပါ။ကျုပ်ဒီညအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရုပ်သံထုတ်လွှင့်ချက်ကိုတော့ U.70B နဲ့ Thaicom 6 Jodu line တွေကနေဖမ်းယူကြည့်ရှုနိုင်တယ်လို့ View website burmese.voanews.com Facebook voa.burmese.news နဲ့ YouTube မှာလည်းထုတ်လွှင့်ချိန်တွင်တိုက်ရိုက်ကြည့်ရှုနိုင်ပါတယ်ဒီညအစီအစဉ်မှာရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုကိစ္စ ICJ မှာကန့်ကွက်ထားတာကို NUG ကလက်ခံတဲ့အကြောင်းပြောလိုက်တာမြန်မာဒီမိုကရေစီအမေရိကန်အစိုးရလေထာကူညီဖို့ထိပ်တန်းရီပပ်လီကန်ခေါင်းဆောင်ကတိုက်တွန်းလိုက်တာစတဲ့မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေနဲ့အတူ ICJ ဆိုင် ICJ ဆိုင်ရာ NUG ရဲ့သဘောထားနဲ့ပတ်သက်လို့တုံ့ပြန်ချက်တစ်ခုမှာတော
့ဒီ NUG ကလည်းခေါင်းအေးနဲ့စဉ်းစားပြီးတော့ကိစ္စကိုလုပ်လိုက်တာနော်မဟုတ်တဲ့ဟာကိုအမှန်နဲ့ဟာကိုမှန်နဲ့လမ်းပေါ်ပြင်လိုက်တာ
ဒီကြောင်ပြေဆုံးတဲ့သူစကိုင်းဘက်မှာတိုက်ပွဲတွေဖြစ်ကြေးရွာတွေမီးရှို့ခံရပြီးဒေသခံတွေအုံရင်စွန့်ထွက်ပြေးရတာဆရာနာသိန်းတနစ်ပြေးပြီးတဲ့နောက်တိုင်းရင်းသားဒေသတွေကတိုက်ပွဲတွေအခြေအနေနဲ့ထိုင်းမှာအကျဉ်းကျပြီးပြစ်ဒဏ်သက်ပြည့်တဲ့မြန်မာနိုင်ငံသားတွေကိုထိုင်းဘက်ကပြန်ပို့တဲ့သတင်းပြပို့ချက်တွေနားဆင်ကြပါမယ်။ဒီနေ့ပတ်စံကဏ္ဍတွေဖြစ်ဒူဒူနဲ့ကျမ်းမာရေးမြမအရေးဆွေးနွေးခန်းနဲ့အားကစားကဏ္ဍတွေကိုထုတ်လွှင့်မှုရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရမြန်မာဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဦးတမောင်တန်းတော်ပြပါမယ်ခင်ဗျာ။
ရင်းရီပေါ်လူမျိုးတုံးတပ်ဖြတ်မှုကျွလွန်နေဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီး ICJ နိုင်ငံတကာတရားရုံးကတရားစီရင်ပိုင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုလက်ခံတဲ့အကြောင်း NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကညင်ညာချက်ထုတ်ပြန်ပါတယ်။ရိုဟင်ဂျာတွေကိုစားဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ ICJ ရဲ့တရားစီရင်ပိုင်ခွင့်ကိုအရင် NLD အစိုးရကလက်မခံခဲ့ပါဘူး။ဒီအမှုကိုတောင်ဆန်းစုကြည်ကိုတိုင်ကနဦးအဆင့်ကန့်ကွက်ရှောက်လဲခဲ့ပါတယ်။NLD အစိုးရလက်ထက်ကလွတ်တော်အမတ်တွေပါဝင်ဖွဲ့စည်းထားတဲ့အတိုက်ခံ NUG အမျိုးသားညီညွတ်ရေးအစိုးရကအဲ့ဒီကနဦးခုခံခြေပချက်ကိုပြန်လည်ရုပ်သိမ်းကြောင်းမနေ့ကဖေဖော်ဝါရီလ1ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းဒီကိစ္စစစ်ဆေးကြားနာရေးမှာ ICJ ကရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာစစ်ကောင်စီဘက်ကတန်တမာနေနဲ့သာထိတွေ့ဆက်သွယ်နေပါတယ်။တရားစွဲဆိုထားတဲ့ကိစ္စဒီလဖေဖော်ဝါရီလ22ရက်နေ့ကြားနာတဲ့အခါပြန်လည်ခြေပဖို့ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောဆိုထားပါတယ်။ NUG ကလည်းသူတို့အနေနဲ့ဒီအမှုကိုပြန်လည်ခြေပဖို့ရှောက်လဲချက်တင်ထားတယ်လို့ဆိုပါတယ်။အခု ICJ တရားရုံးရဲ့တရားစီရင်ပိုင်ခွင့်ကို NUG ကလက်ခံလိုက်တဲ့အကြောင်းကြေညာလိုက်တာကြောင့်အမှုသွားအမှုလာအပေါ်ဘလောက်အထိအကျိုးသက်ရောက်မှုရှိမလဲဆိုတာတော့မသိရသေးပါဘူး။ ICJ အနေနဲ့မြန်မာစစ်တပ်ကိုအတိမတ်ပြုဆက်ဆံမဲ့အစားအမှုနဲ့ပတ်သက်လို့နယူးယောက်မြို့မှာရှိနေတဲ့ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုယာယီကိုယ်စားလှယ်အနေနဲ့အစာထိုးဆက်သွယ်ဖို့ NUG ကတိုက်တွန်းထားပါတယ်။ ICJ မှာမြန်မာအရေးကိုအရင်တစ်ခေါက်ကြားနာစစ်ဆေးတုန်းကမြန်မာနိုင်ငံကိုယ်စားတက်ရောက်ဖြည့်ကြားခဲ့တဲ့နိုင်ငံတော်အတမင်ကပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်မတက်ရောက်နိုင်ရင် alternate agent ကိုယ်စားပြုနိုင်တဲ့ကိုယ်စားလှယ်အဖြစ်တမတ်ကြီးဦးကျော်မိုးထွန်းကိုအစိုးပြုထားပြီးဖြစ်တယ်လို့လည်းNUG နိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ကပြောဆိုထားပါတယ်ခင်ဗျ။မြန်မာဒီမိုကရေစီရဲ့အတွက်အမေရိကန်ပြည်ထောင်စုရဲ့ကူညီပေးမဲ့အစီအစဉ်ကိုဒီဇိုင်းမမလှုပ်ဆောင်ဖို့လိုအပ်ကြောင်းအထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်ချ်မက်ကော်နဲကသမ္မတဘိုင်ဒန်အစိုးရကိုတိုက်တွန်းလိုက်ပါတယ်။ကန်တက်ကီပြည်နယ်အထက်လွှတ်တော်အမတ်လည်းဖြစ်မြန်မာအရေးကိုအစဉ်တစိုက်ကူညီဆောင်ရွက်ပေးနေသူတဦးလည်းဖြစ်တဲ့မစ်ချ်မက်ကော်နဲကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတနှစ်ပြည့်တဲ့ဖေဖော်ဝါရီလ1ရက်နေ့ရက်စွဲနဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာအဲ့ဒီလိုဖော်ပြထားတာပါ။တန်ပေါင်းများစွာသောမြန်မာပြည်သူတွေဟာ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံအားပေးနေကြတဲ့အကြောင်းဒါပေမဲ့ညီညွတ်ပြည်တတိပြောင်မြောက်တဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုကြီးဟာနိုင်ငံတကာရဲ့ကူညီပံ့ပိုးမှုတွေလိုအပ်နေကြောင်းဒါကြောင့်လဲလွန်ခဲ့တဲ့တနှစ်တာကာလကလေးကသမ္မတဘိုင်ဒန်အစိုးရအနေနဲ့မြန်မာဒီမိုကရေစီအရေးမှာအဟံထားဖြစ်နေသူတွေကိုအရေးယူဖို့နဲ့အမေရိကန်ရဲ့မဟာမိတ်တွေလည်းအလားတူလှုပ်ဆောင်ကြဖို့သူ့အနေနဲ့တိုက်တွန်းခဲ့ကြောင်းအထက်လွှတ်တော်မှမက်ကော်နဲရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချင်းအဲ့ဒီအာဏာသိမ်းမှုကိုသမ္မတဘိုင်ဒန်ကပြစ်တင်ရှုတ်ချခဲ့တဲ့အပေါ်အာရမှုရှိပေမဲ့အဲ့ဒီလောက်နဲ့တင်မလုံလောက်ကြောင်းအမေရိကန်အစိုးရအနေနဲ့ဒီတဲ့ပိုပြီးလှုပ်ပေးနိုင်တာတွေရှိနေသေးတယ်လို့လှုပ်လဲလှုပ်ဆောင်ဖို့လိုအပ်တယ်လို့ဆိုပါတယ်။ အဲ့ဒီလိုလှုပ်ဆောင်တဲ့နေရာမှာအမေရိကန်အစိုးရအနေနဲ့အာရှဒေသအတွင်းကနိုင်ငံတွေအထူးသဖြင့်အိန္ဒိယနဲ့တန်တမာရေးအရာထိတွေ့ဆက်ဆံပြီးဦးစားပေးဆောင်ရွက်တင်ကြောင်းအကြံပြုထားပါတယ်။ဒါအပြင်လက်ရှိအာဆီယံအဖွဲ့ရဲ့အလဲကျအခွင့်အရေးတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံကတရားမဝင်စစ်အုပ်ချုပ်ရေးအဖွဲ့ကိုနိုင်ငံတကာအစည်းအဝေးပွဲတွေဖိတ်ခေါ်ဖို့ပြင်ဆင်နေတဲ့လုပ်ရက်တွေကိုအမေရိကန်အနေနဲ့လက်မခံတင်ကြောင်းလည်းကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ။တန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေကိုအကူအညီပေးဖို့ဒီနှစ်အတွက်အမေရိကန်ဒေါ်လာတန်း800ကျော်လိုအပ်တဲ့အကြောင်းဒီပမာဏဟာပြီးခဲ့တဲ့နှစ်ကတည်းကနှစ်ဆပိုများပြီးမြန်မာနိုင်ငံအတွက်တောင်းဆိုတဲ့အများဆုံးပမာဏဖြစ်တဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကပြောပါတယ်2022ခုနှစ်မြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီပေးရေးတုံ့ပြန်ဆောင်ရွက်မဲ့အစီအစဉ်တွေကိုထုတ်ပြန်လိုက်ပြီးဖြစ်ပြီးဒီနှစ်မှာလူပေါင်း6တန်း2သိန်းကိုအကူအညီပေးနိုင်ဖို့အမေရိကန်ဒေါ်လာ826တန်းလိုအပ်နေပါတယ်ဆိုပြီးကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ OCHA ရဲ့ပြောခွင့်ရယန်စလတ်ကမနေ့ကဂျနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်နိုင်ငံတော်ဝန်ပြည်ပခန့်တွေပို့ပြီးကြီးထွားလာတဲ့အတွက်လူပေါင်း 14.4 တန်းလောက်လူသားချင်းစာနာမှုအရေးပေါ်အကူအညီလိုအပ်နေတဲ့အကြောင်းနဲ့အဲ့ဒီထက်က5တန်းလောက်ဟာကလေးငယ်တွေဖြစ်တဲ့အကြောင်း UN OCHA ရုံးပြောခွင့်ရယန်စလတ်ကပြောဆိုပါတယ်ခင်ဗျာလက်ရှိအချိန်မှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မဲ့အရေးလက္ခဏာမတွေ့ရဘူးလို့ပြင်သစ်နိုင်ငံရေးဝန်ကြီးယင်းအီဖ်လီဒရီယန်ကပြင်သစ်ရုပ်သံသတင်းဌာနတစ်ခုကိုဒီကနေ့ပြောကြားလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ယူကရိန်းနဲ့ပတ်သက်လို့ရုရှားတို့ရဲ့လူညုံရေးဆိုင်ရာစိုးရိမ်မှုတွေကိုအနောက်အုပ်စုနိုင်ငံတွေကမသိကြိုးကြုံပြုပြီးယူကရိန်းနဲ့စစ်မဖြစ်ဖြစ်အောင်တွေးဆောင်လှုပ်ဆောင်နေကြတယ်လို့မနေ့ဖေဖော်ဝါရီလ10ရက်နေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းနဲ့ဇက်မှာရုရှားကတိမ့်နဲ့ချီတဲ့တပ်ဖွဲ့အင်အားတွေပို့ထားတဲ့အပေါ်အမေရိကန်အပါအဝင်အနောက်အစုနိုင်ငံတွေကစိုးရိမ်မှုတွေထွက်ပေါ်နေပေမဲ့ရုရှားဘက်ကတော့ဒါဟာယူကရိန်းကိုဝင်ရောက်တိမ့်ဖိုက်ဖို့မဟုတ်ကြောင်းညှင်းဆိုထားပါတယ်ရုရှားကယူကရိန်းပိုင်ခရိုင်းမီးယားဒေသကိုတိမ့်ပိုက်လိုက်ပြီးရှစ်နှစ်နီးပါးကြာလာပြီးဒွန်ဘတ်စ်ဒေသကခွဲထွက်ရေးသမားတွေကိုကြောထောက်နောက်ခံပေးထားတဲ့အတွက်အရင်ဆိုဗီယက်ပြည်ထောင်စုလက်အောက်ခံဖြစ်တဲ့ယူကရိန်းနိုင်ငံဟာစစ်အေးခေတ်နောက်ပိုင်းအရှိန်နဲ့အနောက်အုပ်စုအကြားအန္တရာယ်အကြီးဆုံးဒေသဖြစ်လာနေပါတယ်ခင်ဗျာ
အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဗိုလ်ဒုနဲ့ညဘက်သတင်းတွေကိုကျွန်တော်တမောင်သားကဆက်လက်ကြီးညာပါမယ်မြန်မာနိုင်ငံမှာအမျိုးသားပြန်လည်ရင်ကြားစစ်ရေးဖြစ်မြောက်အောင်လှုပ်ဆောင်ပြဖို့နိုင်ငံတကာအသိုက်အဝန်းကိုပုံကြီးဟမင်းကြီးကအပတ်စဉ်လုပ်နေကြဝတ်ပြုဆူတောင်းပွဲမှာဗိုလ်ဒုနေကတိုက်တွန်းလိုက်ပါတယ်အနာသိတ်တစ်နှစ်ပြည့်နောက်ပြန်မှာပုံကြီးဟမင်းကြီးကအခုလိုပြောဆိုခဲ့တာပါမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကြောင့်သွေးမြေကျနေတာကိုစိတ်မကောင်းစွာတွေ့မြင်နေရပါတယ်မြန်မာခရီးရန်ဆရာတော်ကြီးတွေရဲ့မေတ္တာရက်ခံချက်ကိုပဲ့တင်ထပ်ပြီးနိုင်ငံတကာကိုမေတ္တာရက်ခံချင်ပါတယ်လို့အခုလိုတိုက်တွန်းသွားခဲ့တာဖြစ်ပါတယ်ဖေဖော်ဝါရီလ2ရက်နေ့ထိနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့ထုတ်ပြန်ချက်အရအာဏာသိမ်းပြီးနောက်လူပေါင်း1510ယောက်လောက်စစ်ကောင်စီကြောင့်တိစုံခဲ့ရပြီးလူ1000နီးနီးလောက်အဖမ်းခံခဲ့ကြပါတယ်ရေမင်မှာရှိတဲ့ဟော်တီတပုံတွေကဒုံးကျည်နဲ့ယူအီနိုင်ငံကိုတိုက်ခိုက်နေကြတာကြောင့်အမေရိကန်စစ်တပ်ကယူအီနိုင်ငံကိုဒုံးကျည်ဖြတ်တင်မော USS Cole နဲ့တိုက်လေရင်တွေဆစ်လွတ်လိုက်ပါတယ်ခုလိုဆင်လုံးမဲ့ကိစ္စကိုဘူတာဘီကအင်ရှိဘင်းသားမိုဟာမက်ဘင်ဇယတ်အယ်နီဟမ်နဲ့ကာကွယ်ရေးဝန်ကြီးရိုက်အော့စတင်တို့ကအင်္ဂါနေ့မှာဖုန်းပြောဆွေးနွေးခဲ့ကြတယ်လို့ပင်တဂွန်ကပြောပါတယ်ပစ္စပမြောင်မျိုးဆက်တိုက်လေရင်တွေချထားမဲ့သူ့ဆုံးဖြတ်ချက်ကိုလည်းကာကွယ်ရေးဝန်ကြီးကအင်ရှိဘင်းသားကိုအသိပေးခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်အတိုက်ခိုက်ခံရတဲ့ UAE နိုင်ငံကိုကူညီဖို့ဖြစ်ပြီးUAE ဟာအမေရိကန်ရဲ့ရေရှည်မဟာဗျူဟာမိတ်ဖက်ဖြစ်တာကိုထင်ထင်ရှားရှားပြသလိုက်တာဖြစ်ပါတယ်လို့ကာကွယ်ရေးဝန်ကြီးဌာနရဲ့အကြေညာချက်မှာရေးထားပါတယ်။ Israel သမ္မတ Isaac Herzog လာရောက်ခဲ့တဲ့တနင်္လာနေ့လုံးကယေမင်မှာရှိတဲ့ Houthi တပုံတွေကဒုံးကျည်နဲ့တိုက်ခိုက်ခဲ့ရမှာကြားဖြတ်ဖမ်းယူဖျက်ဆီးခဲ့ရပါတယ်။ယေမင်နိုင်ငံရဲ့အနိုင်ငံတကာအသိမှတ်ပြုအစိုးရကို Houthi တပုံတွေကတိုက်ခိုက်နေရမှာ2015ခရိုင်ကစူအာဘက်ကလာရောက်ကူညီတိုက်ခိုက်ပေးနေတဲ့ဆော်ဒီအာရေဗျဥဆောင်မဟာမိတ်အဖွဲ့မှ UAE ကပါဝင်နေပါတယ်။ ဂျပန်နိုင်ငံတိုကျိုမြို့မှာကိုဗစ်ပိုးအစ်စ်တွေ့တာဗိုလ်တူနေက2000ကျော်သွားပြီဖြစ်တဲ့အတွက်အိုမီခရွန်ကူးစက်မှုညော့သွားမယ်ဆိုတဲ့မျှော်လင့်ချက်လည်းမှိန်သွားပြီဖြစ်ပါတယ်။တနိုင်ငံလုံးမှာလည်းပိုးတွေ့ရှိတာ9,960နဲ့စံချိန်တင်လိုက်ပါတယ်။စီရင်စု18စုမှာလည်းပိုးတွေ့တာအများဆုံးဖြစ်နေပါတယ်။တိုကျိုမှာတွေ့ခဲ့တဲ့ပိုးအစ်စ်တွေ့တာက11,586ဦးဖြစ်ပါတယ်။တောက်ကြနေတုန်းကတွေ့ခဲ့တာ18,600ကျော်ပါကိုဗစ်လူနာတွေအတွက်တည်သတ်ထားတဲ့ဆေးရုံကိရိယာ 51.4% ခန့်လုံးကိုလည်းအသုံးပြုနေရပြီဖြစ်ပါတယ်။အရင်တုန်းကတော့ကိရိယာ 50% ခန့်လုံးကိုရောက်လာတဲ့အချက်ဟာအရေးပေါ်အခြေအနေအဖြစ်အကဲဖြတ်မဲ့အချက်တွေကတစ်ချက်ဖြစ်သတ်မှတ်ထားခဲ့တာပါ။ဒါပေမဲ့အခုခါမှာတော့အရေးပေါ်အခြေအနေကြီးညာဖို့အစီအစဉ်မရှိသေးပဲသတိကြီးကြီးထားစောင့်ကြည့်နေပါတယ်လို့အစိုးရအဖွဲ့အတွင်းဝန်ချုပ်ဟီရိုကာစုမတ်ဆူနိုကဗိုလ်တူးနေကပြောလိုက်ပါတယ်။ပကျင်းအိုလံပစ်နဲ့ဆက်သွယ်နေတဲ့လူ7ယောက်စီးရုံတင်ထားပြီးဇန်နဝါရီလ23ရက်ကလေးကဆိုလို့ရှိရင်စုစုပေါင်း232ဦးမှာပိုးတွေ့ထားတယ်လို့2020ပကျင်းအိုလံပစ်ဆေးဘက်ဆိုင်ရာကျွမ်းကျင်သူများအဖွဲ့ဥက္ကဋ္ဌကဗိုလ်တူးနေကပြောကြားလိုက်ပါတယ်။လွန်ခဲ့တဲ့24နှစ်ကြီးအတွင်း32ယောက်ပိုးတွေ့ခဲ့ပြီး15ဦးက40အယောက်မှာတွေ့ရှိခဲ့ရတာဖြစ်ပါတယ်။စီးရုံတက်နေကြတဲ့သူတွေအားလုံးမဆိုးကြပါဘူးလို့မက်ကလော့စ်ကီးကပြောပါတယ်။ဇန်နဝါရီ23ရက်ကလေးကတွေ့ခဲ့တဲ့ပိုးတွေ့232မှာ163ဦးကလေဆိပ်မှာတွေ့တာဖြစ်ပြီး69ယောက်ကတော့အိုလံပစ်လာတဲ့အားကစားအဝင်းဝိုင်းထဲမှာပဲတွေ့ခဲ့တာဖြစ်တယ်လို့သူကပြောပါတယ်။တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲကိုတောက်ကြနေမှာဖွင့်လှစ်မှာဖြစ်ပြီးအဲ့ဒီမတိုင်မီအားကစားသမား1000ကျော်ကဇုံ3ဇုံကိုဖြတ်အိုလံပစ်မရှိတိုင်းတိမ်မဲ့အခမ်းအနားကိုဒီကနေ့စတင်လိုက်ပါတယ်။ဒုတိယဝန်ကြီးချုပ်ဟန်ချင်းကအသက်80အရွယ်တရုတ်နိုင်ငံရဲ့ပထမဦးဆုံးနှင်းလျှောစကိတ်စီးပြိုင်ပွဲဝင်ကမ္ဘာချန်ပီယံလျိုဇီဟန်လက်ကိုမီးရှို့တိုင်းတစ်ဆင့်ကမ်းလိုက်ပြီးအခမ်းအနားကိုစတင်လိုက်ပါတယ်။အာဆာသမားတစ်ထောင်ကျော်ကမီးရှို့တိုင်းကိုဘေကျင်းကနေကပ်ရဲဟီဘဲပြည်နယ်ကဂျန်ဂျာခေါမြို့ကိုတည်သွားပြီးအိုလံပစ်ဖွံ့ဖြိုးနေ့တောက်ကြနေမှာဘေကျင်းကိုပြန်တည်လာကြမှာပါ။
နောက်ဆုံးသတင်းတွေကိုကုဇော်ဝင်းလိုက်နဲ့ဥတမုံသန်းတို့ပြောပြသွားတာပါ။သတင်းပတ်ဆင်ကဏ္ဍတွေမတိုင်ခင်သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးတော့ ICJ မှာတရားဆက်ဆုထားချက်ပေါ် NUG ရဲ့သဘောထားနဲ့ပတ်သက်လို့တို့မြန်ချက်တွေကြည့်အောင်ပါ။ရိုဟင်ဂျာလူမျိုးတွန်းတပ်ဖြတ်မှုဆိုင်ရာမြန်မာနိုင်ငံပေါ်ဆွေးကျဲတွေ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကကနဦးကန့်ကွက်ခဲ့တာအားလုံးကိုပြန်ရုပ်သိမ်းလိုက်တဲ့အကြောင်း NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကကြေညာချက်ထုတ်ပါတယ်။ဖေဖော်ဝါရီ27ရက်နေ့ ICJ ဂျာနာဝဲမှာစစ်ကောင်စီအစားNUG ကိုယ်စားလှယ်ကိုယ်စားလက်ခံဖြည့်ရှင်းဝင်ပေးဖို့လေ ICJ ကိုတောင်းဆိုထားပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြပါမယ်ခင်ဗျာ
ဟုတ်ကဲ့အခုလိုလူမျိုးတုံးတက်ဖြတ်မှုဆိုင်ရာကဏ္ဍဦးကန့်ကွက်မှုကို NUG ဘက်ကပြန်ရုပ်လိုက်ရတာရဲ့အရေးပါမှုကိုကမ္ဘာဒီပါ Institute မူဝါဒလိလရဲ့အဖွဲ့က Director ဒေါက်တာခင်စောဝင်းက
ဒါတဘာဝချတယ်နော်ဒေါက်တာဆန်းစုကြည်ကရှင်းရှင်းပြောရဗျာခပါပြအောင်မဟုတ်တာလုပ်ခဲ့တာနော်အားရနေကိုကျောင်းစင်တန်းကြီးရောပါလူမျိုးကြီးရောဆက်ပတ်လဲကုန်တာအခုတော့အစိုးရအကောင်ပဲပြောမှာပေါ့နော်ဒီအညူချီကလည်းခေါင်းအေးနဲ့စဉ်းစားပြီးတော့ရုပ်စာကိုလုပ်လိုက်ကြနော်မဟုတ်တဲ့ဟာကိုမမှန်တဲ့ဟာကိုမှန်တဲ့လမ်းပေါ်တင်လိုက်ကြဆိုတော့ကျောင်းဝန်တာလဲနော်ကျောင်းလဲပြရမယ်နော်ဒီလိုဝင်မဲ့ဖြစ်ပေါ်မှာနော်ဒေါ်ဆုံးချူကလည်းဘူးခံခဲ့ရပဲစစ်ဘိုးတွေကလည်းဘူးခံခဲ့ရပဲဘလို့ပါရှစ်အလိုလိုမရဘူးအဖြေလည်းမပေါ်ဘူးအခုကပထမအချက်တော့ပထမအချက်ပေါ့ဗျာ
ဒါအပြင်မြမရိုဟင်ဂျာများအဖွဲ့ UK ဥက္ကဋ္ဌဦးထွန်းခင်ကလည
်းအဲကျွန်တော်တို့အနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကျွန်တော်တို့တနိုင်ငံလုံးကိုကိုစားပြုတဲ့ကျွန်တော်တို့နိုင်ငံသူနိုင်ငံသားအားလုံးကိုကိုစားပြုတဲ့အစိုးရတရဲ့အနေနဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်လို့ preliminary objection လို့ခေါ်တဲ့ကန့်ခွဲမှုကို ICJ ကဘာတရားရုံးမှာကန့်ကွက်မှုကိုရုံသိမ်းတာဟာကျွန်တော်တို့နိုင်ငံအတွက်လက္ခဏာကောင်းတစ်ခုဖြစ်တယ်ကျွန်တော်တို့ရိုဟင်ဂျာတွေအားလုံးကဒီလို NUG ရဲ့ရုပ်အပေါ်မှာကျွန်တော်ကြိုးဆိုတယ်ဒီမှာတစ်ခုတွေ့ရတာကတော့ NLD အစိုးရကရိုဟင်ဂျာလူမျိုးတုံးသက်ဖြတ်မှုကိုညှင်းဆန်ခဲ့တယ်လို့ NUG အနေနဲ့မညှင်းဆန်ဘူး NLD လုပ်ခဲ့တယ်လို့မလုပ်ဘူးဒီဟာမှာကျွန်တော်တို့ပေါ်လွင်နေတာက NUG ဒီကျွန်တော်တို့နိုင်ငံရဲ့တရားမျှတမှုမန်တိုင်တွေအားလုံးပါနိုင်ငံတကာနဲ့ဖူးပေါင်းသွားမယ်ဆိုတော့ ဆိုတဲ့ဟာကဒီမှာပေါ်ပေါ်လွင်လွင်ထင်ထင်ရှားရှားတွေ့ရတယ်အဲ့ဒီအတွက်ကျွန်တော်နိုင်ငံသူနိုင်ငံသားအားလုံးအတွက်အားရစရာပါအ
ဲ့ဒီတော့ဘာကြောင့်အခုချိန်မှာပြန်ရုပ်လိုက်တာဖြစ်နိုင်ပါလဲလို့မေးရမှာဦးသွန်းခင်ကဆက်ပြီ
းဘာကြောင့်ဖြစ်လာလဲဆိုတော့ကျွန်တော်တို့သီးထားတဲ့လောက်ကပေါ့နော်ကျွန်တော်တို့နိုင်ငံမှာရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဖြစ်တော့ကနိုင်ငံသူနိုင်ငံသားအားလုံးကဒါတွေကိုလက်မခံခဲ့ဘူးမဖြစ်ဘူးလို့ထင်ခဲ့တယ်ရိုဟင်ဂျာတွေတုံးကဆိုရင်ဒီအိမ်တွေဝါတွေအရွာတွေမိရှိုးတာကကိုဟာကိုမိရှိုးခဲ့တယ်လို့ပြောခဲ့မှုတဲ့လူတွေရှိတယ်ဒါပေမဲ့အခုတန်တလန်တို့စကိုင်းတိုင်းမှာရှင်းပြင်းနေမှာခရင်နေပြင်းခရားပြင်းနေမှာဖြစ်နေတာမှာကျွန်တော်နိုင်ငံသူနိုင်ငံသားအားလုံးရော NUG အစိုးရကရောပို့ပြီးသဘောပေါက်သွားတာကဒါတွေကစစ်တပ်ကလုပ်ခဲ့သည်ဆိုတဲ့ဟာကပေါ်ပေါ်တင်တင်တွေးရတယ်လူမျိုးတို့တပ်ဖြတ်မှုတွေကအခုရိုဟင်ဂျာမကဘူးတခြားလူနေစုခရင်နေရောရှင်းတွေကိုလေလူမျိုးတို့တပ်ဖြတ်မှုကစပြီးတော့ရေးဆဲရှိရှိလုပ်နေပြီဆိုတာတင်တင်ရှားရှားတွေးရတယ်ဒါတွေကိုအခုအချိန်မှာအားလုံးသဘောပေါက်ပြီလို့ကျွန်တော်ကတော့အဲ့လိုမျိုးယူဆပါတယ
်ဒီနေရာမှာအခုလိုရုပ်သိမ်းလိုက်မှုကြောင့် ICJ တရားစီရင်မှုမှာဆက်ဖြစ်လာနိုင်ခြေကိုမေးရမှာလဲဒေါက်တာခင်စောဝင်းက
ပြောမယ်ဆိုရှင်ဖွင့်တာမပြောရပါအားလုံးကကြောက်ပြောနေနေရပါနော်ဒီကမ္ဘာကြီးဘယ်ရောက်ပြီးမှဆိုးရွားတောင်းတဲ့ဘဲကနေပြီးတော့ဘာပေါ်လာမလဲဆိုတော့ ICJ ရအစဆက်နိုင်ငံနေရာလဲဒီကကိစ္စနဲ့ပတ်သက်လို့ညှောနေနေရပါပဲဆိုတော့ဒီဟန်ကတော်လေးကိုအရေးပါမယ်ဒါကိုရဲရဲဝမ်းနမ်းမမကံကံနဲ့ရေးဆိုင်ရမယ်နော်အရင်ကစစ်တပ်ကလည်းမှားခဲ့တယ်ဒေါ်အောင်ဆန်းစုကြည်ကလည်းမှားခဲ့တယ် out of court settlement ကိုရပါရနော်ဒီကဘုတ်ဆွဲတင်လာတဲ့ဂမ်ဘီယာနိုင်ငံကပုဂ္ဂိုလ်တွေနဲ့မြန်မာပြည်ကအန်ယူဂျီပုဂ္ဂိုလ်တွေတွေ့ဖို့လိုလိမ့်မယ် informally ပေါ့ဗျာ informally ပေါ့နော်ပြီးပြီးတော့ကဲပုံမှန်လည်းပြောချက်ပါပြောင်းပေါ်လိုက်ပုံမှန်လည်းပြောလိုက်အလားအကောင်ဆုံးပဲ
ဒီပေါ်ဦးထွန်းခင်ကလည်
းအခုလိုခံကွယ်မှုကြောင့်ခုံရုပ်လုံငန်းစီတွေမှာတော့တရားရုံးကကိုစားပြုမှုဆိုတဲ့ဟာတခုတော့ရှိတယ်အဲ့ဒါကိုဘယ်သူကိုစားပြုမယ်ဆိုတာတော့တရားရုံးကစုံဖြတ်မယ်ကျွန်တော်တို့လူခင်ကြတွေအနေနဲ့ကတော့ဒီ case မှာ NUG ကိုအာဏာသိမ်းစစ်ကောင်စီအစ NUG ကိုတက်စေခြင်းပါတယ်အဲတရားရဲ့မန်တိုင်းမှာလည်း NUG ရဲ့ရုပ်သိမ်းမှုဟာပုံပြီးထိထိရောက်ရောက်အရေးပါမယ်လို့ကျွန်တော်ထင်ပါတယ်နောက်ဒီလိုကြားနာမှုစစ်ဆင်မှုတွေမှာ NUG ရဲ့အခန့်ကဏ္ဍကလည်းတခုရှိနေလိမ့်မယ်လို့ကျွန်တော်ယုံကြည်ပါ
တကယ်တော့ဒီ ICJ အမှုအတွက်စစ်ကောင်စီဘက်ကလည်းပြန်ခြေပဖို့ပြင်ဆင်ထားကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမေထွန်းက VO ကိုပြောထားခဲ့ပါတယ်ခင
် ICJ မှာတရားစွဲထားတဲ့ပေါ် NUG သဘောထားနဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုဝင်းမင်းပြောပြတော့တာပါအာဏာသိမ်းတနည်းပြည့်အပီတိုင်းသားဒေသတွေကတိုက်ပွဲတွေအခြေအနေနဲ့ထိုင်းနိုင်ငံကနေမြန်နိုင်ငံသားတွေကိုပြန်ပို့တဲ့တဲ့တွေမကြခင်သိရပါမယ်အခုဆက်ပြီးစကိုင်းဘက်ကတိုက်ပွဲတွေနဲ့ဒေသခံတွေအခြေအနေပြောပြပါမယ်စကိုင်းတိုင်းကျွော်တွေမှာစစ်ကောင်စီတပ်ကနေမြေရှင်းလင်းနေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တယ်လို့ရွာလုံးကျွန်းနီးပါးမီးလောင်ကျွမ်းတာတွေရှိခဲ့ပါတယ်မီးလောင်ခဲ့တဲ့ကဏီနယ်ကဘင်ကျေးရွာနဲ့ပလဲမြို့မွေတုံရွာကဒေသခံတွေအကူအညီလိုနေပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုမဆုမွန်ပြောပြပါမယ်ခင်ဗျာ
စကိုင်းတိုင်းကဏီနယ်မှာစစ်ကောင်စီတပ်တွေကရေချောင်းကုန်းချောင်းကနေပါနေမြေရှင်းလင်းတာတွေလုပ်နေလို့ဇန်နဝါရီလ31ရက်နေ့ဖေဖော်ဝါရီလ1ရက်နေ့တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားနှစ်ရက်ဇက်တိုက်တိုက်ပွဲတွေဖြစ်ခဲ့ပါတယ်ဇန်နဝါရီလ31ရက်နေ့ကစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာဘင်းအုံနဲဘုတ်အနောက်တောစတဲ့ကျေးရွာအနီးမှာတိုက်ပွဲဖြစ်ခဲ့ပါတယ်အင်ဂျီ180နီးပါးရှိတဲ့ဘင်းကျေးရွာအိမ်မီးလောင်ကျွမ်းခဲ့ပြီးတော့ရွာခံတွေအကူအညီတွေလိုအပ်နေတယ်လို့အကူအညီပေးနေသူတဦးကပြောပါတယ
်အနောက်တောရွာဆိုတဲ့ရွာခုနှစ်အိမ်လောင်တယ်ဗျခုနှစ်အိမ်လောင်လောင်တဲ့ထဲမှာသူကပုံအိမ်ကတော့တော်တော်အခြေအနေဆိုးရတယ်လေအင်အားတော့အဲ့လောက်အချင်းချင်းမစိုးခင်ဗျာနောက်ပြီးကြတော့ဘင်းကြတော့အင်ဂျီ180ကျော်ရှိတဲ့အထက်မှာ130ကတော့တော့မီးကျွမ်းသွားတယ်ပုံနှက်ဖို့ပုံနှက်ဖို့ကြတော့သူကလင်းနဲ့အိမ်နောက်ပဲအဲ့ချိန်မှာကြတော့သူကစက်သားတွေကရှုပ်ပြီးတော့သူကထွက်သွားဆိုတော့ကျွန်တော်နောက်ကနေပြည်သူတွေကအချိန်မီလိုက်ပြီးမှမီးငင်းနေတယ်ခင်ဗျာလိုအပ်တာကဘာတွေလိုအပ်လို့အဲ့လိုအရင်ကအခုကြော်ဒီမှာကျွန်တော်စောင်းမိုင်းဆိုတော့အရန်ချမ်းနေခင်ဗျာအရန်ချမ်းတော့အဲ့လိုအနှွေးတိုင်းစောင်းချင်တော့ပေါ့နော်ဟိုအော်မိတိုင်းဒီစတာမီကြတော့သူစောက်ဝင်ကြီးအားလုံးလုံးဝလိုအပ်တယ်ဟုတ်ကဲ့အခုကျတော့သူကရန်နီတုတ်ကနားလေးမှာကျွန်တော်ရာခင်းတော်လေးရှိတယ်ရာခင်းတော်လေးကတဲလေးထဲမှာဟိုတချို့ကျတော့ရွာဘေးမှာရှိတဲ့တဲကိုတဲလေးကိုကိုနေတယ်အဲ့အဲ့မှာတချို့ကျတော့ရာခင်းတော်မရှိတဲ့လူကျတော့အဲ့တဲလေးကိုအဖီဆွဲနေကြတယ်တချို့ကျတော့ဟိုလူကရာကြီးမိုးပါတဲလေးနဲ့နေကြတယ်ခင်ဗျာ
လက်ရှိအချိန်မှာတော့အနီးအနားရွာတွေကကူညီဆောင်ရွက်ပေးနေကြပြီးရေရှည်စားဝတ်နေရေးအတွက်အခက်အခဲရှိလာနိုင်တယ်လို့စစ်ကောင်စီတပ်တွေဘက်ကလည်းနောက်ထပ်နည်းမြှင့်ရှင်းလင်းချိန်တိုက်ပွဲဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်။စကိုင်းတိုင်းတွေကပလဲမြို့နယ်မှာဆိုရင်လေဇန်နဝါရီလ30ရက်နေ့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့အင်မတီရွာကပြူစောထီးတွေကြားမှာတိုက်ပွဲဖြစ်ခဲ့ပါတယ်။အဲ့ဒီနောက်ဇန်နဝါရီလ31ရက်နေ့မှာစစ်ကောင်စီတပ်တွေရောက်လာပြီးတော့ပလဲမြို့ကကြေးရွာတွေထဲနည်းမြှင့်ရှင်းလင်းရင်းနဲ့မွေတုံကြီးရမိလောင်ခဲ့တယ်လို့ဒေတာခန်တူကပြောပါတယ
်မွေတုံကြီးရကိုအဲသူတို့ကြောင့်တက်ဆွဲပြီးတော့အဲ့ဒီမှာအဲဒီပြည်စိုးကြီးရွာ MT ရွာဟာရရဲ့အဲသူတို့ကြောက်ချမှုကြောင့်ဒီရွာမှာပြည်ရရှိတယ်ပါအကောင်းဆုံးဆိုအဲ့ရွာမှာစပြီးတော့မီးရှို့ရရှို့ရမှာ AG 200ကျော်မှာသူတို့ဒီ200ကျော်ရှိရဟို450လောက်ပဲကျန်တယ်ဆိုတော့များများဟိုမီးလောင်ပျက်စီးပြီးတော့အကုန်လုံးဟိုဗေးလွေရအဲရွာစကန်နေရောအကုန်လုံးဘုတ်တဲ့ဘုတ်ခုနဲ့ထွက်ပြေးပြီးတော့အဲ့အနီးနဲ့တဝိုက်ကျတော့ဒီမြိုင်နယ်ဆက်သူဒီချက်ပလဲမျိုးနဲ့ဆက်မှာတိတ်ဆောင်နေရသူခုဟိုဟာဆိုရင်သူတို့ဟိုတောင်းချီပြီးတော့ဆွေးပြေးဒုက္ခတွေရှိနေမယ်အဲ့မှာစပြီးတော့တော်တော်များများမီးရှို့ရှို့ပြီးတော့အဲ့ဒီလက်ဆွဲထားတဲ့ဟာကအဲ့တက်ကလည်းပဲအဲဟိုကနေပေါင်းသွားတာချီချီမြိုင်ဘက်ကဒီနမိုရီကိုမီးရှို့ပဲတက်နေဒီဟိုင်းနဲ့ချန်နယ်တက်ပေါင်းပြီးတော့အဲ့နဲ့အနီးနဲ့ဟိုနေနေချင်းဆက်နေတယ်အဲ့နဲ့လော်ကပန်းရွာတက်နေအဲ့ဘက်ကိုစပြီးဆက်ကြောင်းထိုးနေတယ်အော်နိစရာကြီးရလေးတခြားကြီးရလေးရပဲအဲ့လိုအဝဲအထည်ပို့ကြတာစတော့ပုံမကြတော့လော့စီတော့အဲ့နီးနေတဲ့ဖြင်းရှင်းနေရ
အခုလိုမီးလောင်တဲ့ဖြစ်ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးအနောက်မြောက်တိုင်းစစ်ဌာနချုပ်ရဲ့အနီးဆုံးမှာရှိတဲ့ပလဲမြို့နယ်မှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမကြခဏဆိုသလိုတိုက်ပွဲတွေဖြစ်နေတာပါစစ်ကောင်စီဘက်ကလေချောင်းကနေပါရဟယီနေနဲ့တိုက်ခိုက်တဲ့အထိတိုက်ပွဲတွေကပြင်းထန်ခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတဲ့စခိုင်းတိုင်းကိုစစ်ကောင်စီတပ်တွေကမထိန်းချုပ်နိုင်သေးသလိုအခုချိန်ထိတည်ငြိမ်မှုရှိအောင်ဆောင်ရွက်နေရဆဲဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းမီဒီယာတွေကိုပြောကြားထားပါတယ်ရှင်။
စကိုင်းဘက်ကချင်းနေမဆုမွန်ပြပြတော့တာပါမြန်မာနိုင်ငံသားတွေကိုထိုင်းဘက်ကပြန်ပို့တဲ့သတင်းမလာခင်အာနာဒီတစ်နှစ်ပြည့်ကာလဒိုင်းဒေသတိုက်ပွဲတွေချင်းနေကြည့်အောင်ပါစစ်တပ်ကနေနိုင်ငံတော်အာဏာကိုသိမ်းပိုက်ခဲ့တာတနည်းပြေခဲ့ပြီးတဲ့နောက်တိုင်းနယ်ပြည်နယ်အနှံ့သပိတ်မောက်ဆန္ဒပြမှုတွေလက်နက်ကင်ဆန့်ကျင်တော်လှန်တာတွေရှိနေသေးပါကရင်ပြည်ချင်းနဲ့ကရင်တိုင်းသားဒေသတွေမှာလက်နက်ကင်တော်လှန်မှုအရှိန်အမြင့်ဆုံးဖြစ်နေပါတယ်လက်နက်ကင်အဖွဲ့တွေအနေနဲ့ရှေ့ဆက်ဘယ်လိုလှုပ်ရှားကြမလဲဘယ်လိုအခက်အခဲတွေရှိနေပါသလဲဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုဆက်ပြောပြပါမယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကရင်ပြည်ကရင်ချင်းစတဲ့ပြည်နယ်တွေမှာဆန္ဒရှင်ဆန့်ကျင်ရေးလက်နက်ကင်တိုက်ပွဲအရှိန်မြင့်လာပါတယ်ကီအန်ဒီဒါဘတ်မှာ2021ခုနှစ်မေလကစပြီးကီအန်ဒီကာကွယ်ရေးတပ်ပေါင်းစုအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲစတင်ဖြစ်ပြီးတော့အခုချိန်မှာပြည်နယ်အနှံ့တော်လှန်မှုအရှိန်မြင့်တက်လာနေတာပါအခုလိုဆရာနာရှင်စနစ်တော်လှန်မှုမှာစိတ်ပိုင်းဆိုင်ရာတာဝန်မှုတွေရနေတယ်လို့ကီအန်ဒီမျိုးသားကာကွယ်ရေးအဖွဲ့ KNDF ပြန်ကြားရေးတာဝန်ခံကပြောပါတယ်
ကျွန်တော်ပေါ်လာရင်မဟုတ်ပဲလို့စစ်ကောင်စီရဲ့အာဏာသိမ်းကိုဆန့်ကျင်တယ်လုံးဝလက်မခံနိုင်ဘူးဆိုတော့အချိန်ကနေစပြီးတော့မဟုတ်ဘူးပဲရမမစင်စားချက်ဘူးနောက်တစ်ခါ PNDA တီစာရီကလေးဒါစကောင်စီရဒီလိုအပေါ်ရစ်ဖို့နေစပ်ဖို့ဆက်ရှိဖို့ရှိရဲကျွန်တော်တို့မှာတာလုံနဲ့အားရှိရဲကျွန်တော်တို့မှာတာလုံနဲ့စိတ်ဓာတ်တွေကျွန်တော်မှာတာလုံနဲ့မီကွန်တီနီဖြစ်တဲ့အတွက်ဒီလုံလောက်မှုတွေကိုကျွန်တော်တို့လေ့လာရှိပြီးတော့စပ်ဖို့ဆက်ဖို့ဆောင်တော့ဖို့ရှိရဲခင်ဗျာ
စစ်ကောင်စီတပ်တွေကိုတော်လာနေတဲ့ကီအန်ဒီကာဝေးအဖွဲ့တွေမှာလက်နက်အားနည်းမှုရှိနေတယ်လို့ KNDF ပြန်ကြားရေးတာဝန်ကပြောပါတယ်
။ခုချိန်မှာကျွန်တော်တို့အခက်အခဲတွေကတော့လက်နက်ခင်းရနေဆောင်းလုံးကျွန်တော်အခက်အခဲပေါ်ရေးတာဖြစ်ခဲ့ဒီမှာတော့မဖြစ်လေ။ကျွန်တော်တို့ PSC အချိန်တွေကတနည်းပါလုံးပြီးပါတယ်လို့ပဲကျွန်တော်ပြောရမယ်။အဲ့ဒါပြည်စည်းရေးတွေကခက်ခဲရှာလို့ပေါ့နော်။အခုဆုံးတော့လေကြောင်းကိကူလက်လာတဲ့ခါတွေကတော့တွေ့ဆိုင်ပွဲမှာအခက်အခဲဖြစ်စီလေတိဆိုင်ရမယ်ပေါ့လေ။
ဒီကရဲဇန်နဝါရီလကစစ်ကောင်စီတပ်ကနေလေကြောင်းတိုက်ခိုက်မှုတွေအပြင်းထန်လှုပ်ဆောင်ခဲ့လို့ရိုက်ကော်မြို့ပေါ်ကလူအများပြားစစ်ဘေးတိမ်းရှောင်နေရပါတယ်။ကီအန်ဒီဒေသမှာရိုက်ကော်၊ဒီမော့ဆူ၊ဖရူဆူ၊မိုးပြဲအစရှိတဲ့မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ကီအန်ဒီအမျိုးသားကာကွယ်ရေးအဖွဲ့ KNDF ၊ကီအန်ဒီတပ်မတော် KA ၊ကီအန်ဒီပြည်သူ့ကာကွယ်ရေးအဖွဲ့မိုးပြဲကာကွယ်ရေးအဖွဲ့အစရှိတဲ့တပ်ပေါင်းစုတွေနဲ့တိုက်ပွဲဖြစ်နေတာပါ။တိုက်ပွဲဖြစ်စဉ်တွေအတွင်းဒီသားကံပြည်သူတသိန်းခွဲလောက်နေရဲစွန့်ခွာစစ်ဘေးတိမ်းရှောင်နေရပါတယ်။အလားတူချင်းပြည်နယ်ဘက်မှာလည်းမင်းတပ်မတူပီထန်တလန်ကံပက်လက်ဟာခါတီဒိန်တွန်းစံအစရှိတဲ့မြို့နယ်တွေမှာဒီသားကံချင်းကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်နေပါတယ်။လက်ရှိချင်းကာကွယ်ရေးအဖွဲ့တွေအနေနဲ့ဆီယနာရှင်စနစ်ကြာဆုံးရေးအတွက်တိုက်ပွဲဝင်သွားမယ်လို့ မတူပြီးချင်းကာကွယ် CNDF အဖွဲ့ပြောရေးဆိုခွင့်ရှိသူကိုနေဦးလင်းကပြောပါတယ
်ဆက်ကဆက်အာဏာသိမ်းတာတော့တစ်နှစ်ပြည့်ပြီပေါ့နော်ကျွန်တော်တို့ဒီတူကြီးကတော့သူတို့ရဲ့အာဏာသိမ်းမှုကိုကျွန်တော်လက်မခံဘူးကျွန်တော်အတောင်ပေါ်ကမြေပြတ်သွားလို့ဆိုပါတော့တနေ့တန်ပြီးတော့မှကျွန်တော်တို့ခုခံဆက်ဆက်အကောင့်ဆုံးပြင်ဆင်တဲ့ဟာတွေရှိရတော့နော်ဆက်ကဆက်ကိုလုံးဝလုံးဝလက်မခံနိုင်ပါဘူးပေါ့နော်ကျွန်တော်တို့တိုင်းရင်းသားတွေအတွက်ပေါ့နော်ဒီကိုပက်တမကိုဖန်တီးရေးအတွက်ကိုကျွန်တော်တို့အစိုးရဆက်လက်ဆက်သွယ်ဖို့ပဲပေါ့နော်
တိုက်ပွဲဝင်နေတဲ့ကာကွယ်ရေးအဖွဲ့တွေအနေနဲ့လက်နက်ခဲယမ်းအကူအညီမရကြဘူးလို့ကိုနေဦးလင်းကပြောပါတယ
်။ဒီနေ့နဲ့ပြောမယ်ဆိုရင်ဒီကာကွယ်ရေးတပ်ဖွဲ့အစီအစီမှာရှိတဲ့ဒီလက်နက်ကိုင်တွေအားလုံးအတွက်ဒီအချိန်ကြီးဖြည့်ဆည်းပေးဖို့နော်ဒီလက်နက်ခဲယမ်းတွေဖြည့်ပေးဖို့တက်စီပေးဖို့တော့အရင်ကြီးအစိုးရကအနေနဲ့တော့အလုပ်လုပ်ရမှာရှိသေးဘူးပေါ့နော်။ဒါပေမဲ့ဒီကြားထဲမှာဒီတက်နိုင်တဲ့ဖက်ကနေဒုက္ခတွေအတွက်ဒီဖြူဒန်းပေးတဲ့ဟာမျိုးတွေရှိတယ်။သူရဲ့နိုင်တဲ့ဖက်ကနေတော့ဒီအရင်ကြီးအစိုးရပိုင်းအနေနဲ့ဒါလုပ်ဆောင်တယ်ပေါ့
ချင်းပြည်နယ်ဘက်မှာစစ်ကောင်စီတပ်ကနေအနော်ရထားစစ်ဆင်ရေးဆိုပြီးအင်အားအလုံးကြီးနဲ့ထိုးစစ်ဆင်နေတာကြောင့်နေ့စဉ်တိုက်ပွဲဖြစ်နေပါတယ်။တိုက်ပွဲတွေကြောင့်ဒေသခံ3000ကျော်စစ်ဘေးတင်းရှောင်နေရပါတယ်။ကရင်ပြည်နယ်ကရင်အမျိုးသားအစည်းအရုံး KNU ရဲ့ဖာပွန်ခရိုင်တထုံခရိုင်နဲ့ဒူပလာယာခရိုင်ဘက်မှာလည်း KNU တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်နေစေပါ။ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရအနေနဲ့စစ်ကောင်စီကိုတော်လှန်နေတဲ့PDF အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလက်နက်အကူအညီပေးမယ်လို့သတင်းထွက်နေပေမဲ့အကူအညီမရသေးဘူးလို့ KNU တပ်မဟာငါပြောခွင့်ရဗိုလ်မှူးစောကလေတူကပြောပါတယ်
။အဲဒီလက်ပတ်တဲ့လာကတော့သူတို့ကဒီနေရာဒီတာကြည့်ရတော့ဒီလူတွေကရောက်ရှိတာလည်းမရှိသေးဘူး။တိုင်းနဲ့ဟိုအဆက်အသွယ်ကြီးပြီးတော့ဆက်လက်ပြီးတော့အကူအညီရရှိမယ်လို့ပြောတဲ့ကိစ္စတွေလည်းလည်းအဲဒီလိုတော့တင်းတင်းကလည်းမရှိပါဘူးလေ။
KNU တပ်မဟာငါဖာပွန်ခရိုင်ဘက်မှာတော့နေ့စဉ်လိုတိုက်ပွဲဖြစ်နေတယ်လို့လည်း KNU ဖာပွန်ခရိုင်ပြောခွင့်ရဘရူမန်းမန်းကပြောပါတယ
်နေ့စဉ်နဲ့အများဖြစ်တယ်လို့ပဲယူဆပြောချင်ပါတယ်တိုက်ပွဲတွေဖြစ်နေတာဆိုတော့ဟိုစစ်ကောင်စီဘက်ကလက်နက်ကြီးနဲ့တိုက်ခတ်တာဆိုတော့ဒီတိုက်ပွဲသဘောတရားမကျခင်ကစစ်ကောင်စီကအရသာဟောပြစ်မှတ်ထားတယ်တိုက်ခတ်နေတယ်ဟောပြစ်နေရတယ်လို့ပြောရမှာဖြစ်ပါတယ်
ကင်းပြည်နယ်ဖာပုံမြို့နယ်ဘက်မှာ2018ခုနှစ်မတ်လကတည်းကစလို့ KNU ကင်းအမျိုးသားအစည်းအရုံးတက်မှာငါးအဖွဲ့နဲ့မြန်မာစစ်တပ်တို့စီးရေးပြိပခဖြစ်လာပြီး2020ခုနှစ်ဆီယနာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေဇက်တိုက်ဖြစ်လာနေတာပါနှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံရွာသား 9,000 လောက်ထိုင်းမြန်မာနယ်စပ်ဒေသတွေအပါအဝင်ဘေးလွယာနေရာတွေမှာခိုးလုနေကြပါတယ်လက်ရှိစီးရေးတက်မှာနေတဲ့ကရင်နီ၊ကရင်ချင်းစတဲ့တိုင်းရင်းသားဒေသတွေမှာသိင်းနဲ့ချီတဲ့စစ်ဘေးရှောင်ရွာသားတွေစားတောက်နေထိုင်ရေးကျန်းမာရေးပညာရေးစတဲ့အခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်ခင်ဗျာ
။တိုင်းရင်းဒေသတွေပဲတိုက်ပွဲချင်းနေပြောပြခဲ့တာပါ။ထိုင်းနိုင်ငံချင်းတောင်တွေမှာပြည်တံကြပြီးလွတ်ရဲစီလို့ပြန်လွတ်လာတဲ့မြန်မာရွှေပြောင်းလူတို့မှအယောက်130ကိုထိုင်းမြန်မာနယ်စပ်ရနောင်းပြည်နယ်ကနေတနင်္သာရီတိုင်းကော့တောင်းမြို့တာဝန်ရှိသူတွေစီထိုင်းအာဏာပိုင်တွေကဖေဖော်ဝါရီလတရက်နေ့မှာပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။ဒီကြောင့် VOA သတင်းတော်မအေးမာကသတင်းပြပို့ထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံဘက်ကရနောင်းမြို့နယ်အုပ်ချုပ်ရေးမှူးမြန်မာဘက်ကအလို့သမားတန်ရာရှိတဦးပါဝင်ထိုင်းမြန်မာနယ်ခြားကော်မတီကတာဝန်ရှိသူများရနောင်းခရိုင်လူဝဲမှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေဟာထိုင်းနိုင်ငံအတွင်းအကြောင်းပြုပြကြောင့်ပြစ်ဒဏ်ကြပြီးလွရဲစေတဲ့မြန်မာရွှေပြောင်းအလို့သမား130ကိုထိုင်းဘက်ကနေမြန်မာဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့တာပါလူနာရေးအပါအဝင်လွရဲစေသူတွေကိုပြန်လွှတ်ပေးခဲ့တာနဲ့ပတ်သက်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရဲ့ကော့တောင်းမြို့ရှေ့ကျောင်းလုံးတမပညာပေးရေးစင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါဗျာ
။ဟိုအားလုံးဆိုရင်အမျိုးသမီးကကျွန်တော်တို့ရောက်40ခဗျာ။မျိုးသားက80ခဗျာ။80မမမျိုးသားကျမရေမကောင်းတဲ့2ယောက်ပါတယ်။သူတို့ကတော့အားလုံးဒီကိုဗစ်ကာလမှာရောချို့ကျွန်တော်တို့ဘက်မှာချုပ်ကြအကြောင်းမျိုးကြောင့်ဖန်ခံရတဲ့အုပ်စုတွေဒီလိုရဟို last stage ကြတဲ့အတွက်ဒီဖက်ကလက်ခံပြီးအဆင်ပြေဖြစ်တာတိုင်းကျွန်တော်တို့ဒီဖက်ကလက်ခံတယ်။ဟုတ်ကဲ့အားလုံးပေါင်း130ဟုတ်ကဲ့ပါ။နားနှစ်ဦးပေါ့။
ကော့တောင်းမြို့ကိုပြန်လဲကြောင်းတဲ့အခါမှာကိုဗစ်ကပ်ဘေးကာလမှုစောင့်ကြည့်ရေးစင်တာမလုံလောက်မှုတွေကြောင့်လူများများကိုလက်ခံလို့မရဘူးလို့လည်းဆိုပါရယ်ဒီအတွက်ပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းမှာလည်းတစ်လမှာတစ်ကြိမ်နှစ်ကြိမ်သာလွှဲပြောင်းပေးတာတွေရှိခဲ့ပြီးတစ်နှစ်ကျော်အတွင်းလူရေ1000ကျော်လောက်ကိုပဲလွှဲပြောင်းပေးတာရှိခဲ့တယ်ဆိုပြီးဦးမိုးဝေကဆိုပါရယ်
ဘဝတခါတလေဆိုလည်းကျွန်တော်တို့ဒီလုံသမားတန်ရာရှိရေဝင်ရင်တစ်ဆယ်နိုင်ငံကျိုင်းဝင်ကြီးတင်တယ်တင်ပြီးမှဒီဖက်ကအာမပိုက်တွေတန်ပြီးချောင်းကြတယ်ပြင်းနေတဲ့တိုက်ကိုစားရတဲ့ဟိုခေပြီးဆိုပါဒါစစ်သက်ချင်းဆိုတာလက်ခံရတာတနည်းတော့သိမှဆိုရင်ဒီအလုံးမဆိုရင်ကျွန်တော်ကုသထောင်ကျော်လောက်ရှိပါရဲ့ခင်ဗျာဒီတနည်းကျော်တယ်မှာ
ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီလမ်းဘက်မှာတော့တည်တံကြပြီးလူရဲစိတ်တူတွေကခြောက်လတွင်လူရဲနှစ်တောင်းကျော်လောက်လွှဲပြောင်းပေးခဲ့ပြီးအများစုကတော့လာပိုင်းတွေအတွင်းဖမ်းဆီးခံရသူတွေပြန်ပို့ခဲ့တာဖြစ်ပါတယ်ရှင်။
နိုင်မာဒရင်ပြပို့ခဲ့တာပါမကြာခင်စတင်မဲ့အစီအစဉ်ဒုတိယပိုင်းမှာသတင်းပတ်ဆင်ခန်းရီထုတ်လွှင့်မှာမှုဆက်လက်နားဆင်ပါခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလို သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA အမေရိကန်တန်ရဲ့ဗိုလ်ဒူးညားဘက် အစီအစဉ်တွေကို Washington DC ကနေည7:00အထိတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာသတင်းပတ်ဆင်ကဏ္ဍတွေထုတ်လွှင့်မှာဖြစ်ပြီးမြမအရေးဆွေးနွေးကဏ္ဍနဲ့အားကစားကဏ္ဍမတိုင်ခင် ဒူးဒူးနဲ့ကျမ်းမာရေးအစီအစဉ်နားဆင်အောင်ပါ။ကင်းစာယောဂါကာကွယ်ရေးနဲ့စောစောစီစီပေါ်ထွက်ကူတာရေးအတွက်ပြည်သူလူထုကြားမှာရှိတဲ့ကွာဟချက်တွေကျင်းမြောင်းသည့်ထက်ကျင်းမြောင်းအောင်လုပ်ကြဖို့လိုတဲ့ကြောင်းလူထုကြားအသိပညာမြင့်မားရေးလှုပ်ဆောင်နေသူတွေကပြောပါတယ်။
ဖေဖော်ဝါရီလ၄ရက်နေ့ဟာကမ္ဘာကင်ဆာယောဂအထိမ်းအမှန်တွေဖြစ်ပါတယ်။ဒီနေ့မှာတော့ကင်ဆာယောဂတွေကိုဖော်ထုတ်ကူတာတဲ့နေရာမှာလိုအပ်နေတဲ့ကွက်လွက်လေးတွေကိုရှာဖွေဖော်ထုတ်ဖြည့်ဆည်းဆောင်ရွက်ပေးကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နိုင်ငံတကာကင်ဆာယောဂထိန်းချုပ်ရေးအသင်းကြီးကနေပြီးတော့ Close the Care Gap ဆိုတဲ့ဆောင်ဘုတ်ကိုသတ်မှတ်ပေးခဲ့တယ်လို့သိရပါတယ်။ရှီယောင်နင်းစီကင်ဆာဖောင်ဒေးရှင်းအနေနဲ့လည်းအဖွဲ့အစည်းအသီးသီးနဲ့ပူးပေါင်းဆောင်ရွက်ပြီးပြည်သူလူထုကြားမှာရှိတဲ့ကင်ဆာယောဂါနဲ့ပတ်သက်တဲ့ကွာဟချက်တွေကိုကျင်းပအောင်ကြိုးစားဆောင်ရွက်သွားဖို့ရှိတယ်လို့ရှီယောင်နင်းစီကင်ဆာဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်သူကင်ဆာယောဂါအထူးကူဆရာဝန်ကြီးဘာမောက်ခဒေါက်တာဒေ
ကဲကဲဆိုတဲ့ဆံပုံနဲ့တကမာလုံးမှရှိတဲ့ကန်ဆယ်နဲ့ပတ်သက်တဲ့ထိန်းချုပ်ရေးအဖွဲ့အစည်းတွေအားလုံးကိုလှုပ်ဆောင်ပြီးတော့ကန်ဆယ်ကောင်းွယ်ဖို့စောစီစွာတွေးရှိဖို့နဲ့ကုသနိုင်ဖို့အတွက်ကိုကွန်ဟချက်တွေကိုအတူတကွဖြည့်ဆည်းကြဖို့ဆိုတဲ့ဆံပုံဖြစ်ပါတယ်။တဘောကတော့close the gay gaps လာဒီကန်ဆယ်ကုသရေးမှာနိုင်ငံတကာမှာဆောင်ရွက်နေကြတာကြီးဟာနှစ်ပေါင်းများစွာရှိခဲ့ပါတယ်။ဒါပေမဲ့ယနေ့ထိအောင်လည်းပဲကွန်ဟချက်တွေရှိနေစေဖြစ်ပါတယ်။ဥပမာအဖြစ်ဆိုရင်ဒီအမျိုးသမီးအမျိုးသားကွန်ဟချက်မရှိစေရဘူး။အသက်အရွယ်ကွန်ဟချက်မရှိစေရဘူး။လူမျိုးဘာသာကွန်ဟချက်မရှိစေရဘူး။နေတိုင်းနဲ့အရက်ပေါ်မှာတည်ပြီးတော့လည်းရရှိတဲ့ကုထုံးနေသည်ကွန်ဟမှုတက်နေများနေအောင်ပေါ့။ဆိုတော့ယူရချက်တွေနဲ့ဒီဆောင်ရွက်တတ်ဖို့ရှိပါတယ်။အဲ့တော့ဆီယမားတို့ရွှေနေစီကင်ဆာဖောင်ဒေးရှင်းကဥဆောင်ပြီးတော့ပန်းအောင်နေစီရနာကင်ဆာလူနာပြုစုသူများအဖွဲ့ရဲ့ပန်းလိုင်စီယုံရဲ့နောက် Roche မြန်မာရဲ့ပူးပေါင်းပြီးတော့တခုပဲအဓိကtarget လုပ်ပြီးတော့ဟိုအရေးကြီးဆောင်ရွက်မယ်ဆိုရင်တော့ကင်ဆာရောဂါသည်စောစီစွာတွေးရှိမယ်ဆိုရင်ကုသရင်ပျောက်ကင်းနိုင်တယ်ဒါကြောင့်မလို့ကင်ဆာရောဂါစောစီစွာတွေးရှိဖို့ဆိုရွယ်ချက်နဲ့ဒီ gap ကိုပေါ့နော်ဘာကြောင့်ဒီလူနာတွေကကင်ဆာရောဂါတွေ့ရအောင်ကြာနေတယ်ဒါကိုစောစီစွာတွေးရှိအောင်ဘယ်လိုနည်းပြွာတွေသုံးပြီးတော့ဖြည့်ဆည်းကြမလဲဒီကွန်ဟချက်တွေကိုဘယ်လိုကျင့်မြောက်အောင်လုပ်မလဲဆိုတာကိုဆောင်ရွက်တော့မှာဖြစ်ပါတယ
်အလုံးယုံဆွေးနွေးပွဲတွေမှာအဖြစ်များတဲ့ကင်ဆာရောဂါမျိုးစား၅မျိုးကိုဦးစားပေးဆွေးနွေးပြီးပြည်သူလူထုလက်ထက်ကိုမှန်ကန်တဲ့ကင်ဆာရောဂါဗဟုသုတတွေရောက်ရှိအောင်ဆောင်ရွက်လျက်ရှိတယ်လို့သိရပါတယ်ပြည်သူလူထုအနေနဲ့လည်းကိစ္စရောကကြိုတင်ကာဝယ်လို့ရတဲ့နည်းလမ်းတွေကိုသိရှိအောင်ဆောင်ရွက်ပြီးတက်တက်ကြွကြွနဲ့လိုင်းနာဆောင်ရွက်ကြဖို့အရေးကြီးတယ်လို့ဒေါက်တာတော်ရင်ထွန်းကပြောပါတယ်
။အဲ့တော့ဒီနေ့ကတော့အလုံးဆွေးနွေးပွဲတစ်ခုလုပ်ပါတယ်။ဒီပူပေါင်းဆောင်ရွက်တာကတော့ရှောင်းနှင်းစီကဦးဆောင်တယ်။ပန်းအောင်နှင်းစီရဲ့ပန်းနှင်းစီရဲ့ရိုးရှ်မြန်မာရဲ့ပေါ့။ဆိုတော့ဖြစ်များတဲ့ယောဂါတွေကိုဦးစားပေးပြီးတော့ရင်သားကင်ဆာနံပါတ်၁ဖြစ်နေတကမ္ဘာလုံးမှာဆိုတော့မြန်မာနိုင်ငံမှာလည်းများလား။ရနာကင်ဆာနောက်မြို့သမီးများတိမ်ကောင်းကင်ဆာနောက်တစ်ခုကတော့ဦးမာကြီးကင်ဆာပေါ့နော်ဒါလည်းဖြစ်များတယ်နိုင်ငံတော်မှာလည်းဖြစ်မှန်းမြန်မာနိုင်ငံမှာလည်းရှိတယ်နောက်ခရင်းကင်ဆာပေါ့နော်ဒါစစ်လေးတွေရက်တွေကုန်းနေအားလုံးအကြောင်းတရားတွေအများကြီးပါပဲနောက်တစ်ခုကအသေးကင်ဆာပေါ့နော်ဒါလည်းဘီပိုးစီပိုးနဲ့မဟုတ်ဘူးအခုဆိုလို့ရှိရင်အသေးစီဖုံးနဲ့ လို့ခေါ်တဲ့ဒီအဆီဒီကနေပြီးတော့လည်းပဲကင်ဆာဖြစ်စေနိုင်တယ်ဆိုတာတွေကလည်းသိလာတာရေးရှိတယ်။ဒါကြောင့်မလို့ယောဂိုင်ငါးခုကိုဦးစားပေးပြီးတော့သက်ဆိုင်ရာကျွမ်းကျင်တဲ့ပါရဂူဆရာဝန်ကြီးတွေကနေပြီးတော့ဦးဆောင်ပြီးတော့ဒီကျမရေဝန်ထမ်းတွေအားလုံးဒီအဖွဲ့လိုက်ပေါ့နော်ဆွေးနွေးပါတယ်။ဆွေးနွေးပြီးတော့ဒီငါးဖွဲ့လုံးကနေပြီးတော့လှုပ်ထားတာကို Digital Technology ကို Roche ကနေပြီးတော့ပံ့ပိုးအဓိကဦးဆောင်ပြီးတော့ဘလုံးနီးပညာရေးတောင်းပြီးတော့ပြည်သူလူထုလက်ထဲကိုဒီကင်ဆာနဲ့ပတ်သက်တဲ့ကျန်းမာရေးဘူးသူတန်မှကနဲ့ဘူးသူတန်တွေရရှိဖို့ဘလို့ပို့မလဲဆိုတဲ့ဟာကိုသူကသူတို့ကလည်းတစ်ဖွဲ့เนาะဒီလို workshop အနေနဲ့ဆွေးနွေးထားတာရှိပါတယ်ဒါတွေအားလုံးကိုပြန်နေတုံးသက်ပြီးတဲ့အခါမှာတကယ်ပြည်သူလူထုအကျိုးရှိမဲ့ဒီပညာပေးလုပ်ငန်းတွေစေးစစ်တဲ့ကိစ္စတွေအားလုံးကိုပြန်တုံးသက်ဆုံးဖြတ်ပြီးတော့စတင်လှုပ်ရှားဖို့ရှိပါတယ
်ကင်ဆာယောဂကော်ဝေးရေးနဲ့စူစောစစည်းဖို့တကူတာရေးအတွက်ပြည်သူလူထုကြားမှာရှိတဲ့ကောဟတ်ချက်တွေကိုကျင်းမြောင်းတည်ထက်ကျင်းမြောင်းအောင်ဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါတော်တန်းဆိုအစီအစဉ်တင်ဆက်တဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရတာပါအားကစားကဏ္ဍမတိုင်းခင်အခုဆက်ပြီးမြမအရေးဆွေးနွေးခန်းကိုနားဆင်အောင်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးမရှိမနှောင်းမှာပဲစန့်ကျင်အုံကြွလှုပ်ရှားမှုတွေလည်းစတင်ခဲ့ပါတယ်။တစ်နှစ်ပြည့်မြောက်ခဲ့ပြီဖြစ်တဲ့အခုအချိန်မှာအဲ့ဒီစန့်ကျင်လှုပ်ရှားမှုတွေဘယ်လိုအသွင်ပြောင်းပြီးဘယ်လိုအခြေအနေမှာရှိနေကြပါသလဲ။ရှေ့အလားလာကရောဘယ်လိုများရှိပါသလဲ။မြန်မာနိုင်ငံရှိနေများကွန်ရက်ဥက္ကဋ္ဌလွတ်တော်ရှိနေကြီးဦးကြည်မြင့်နဲ့ဦးကျော်စံသာတုံသက်ဆွေးနွေးထားပါရခင်ဗျာ
။ဒီနေ့ခင်ဗျာအခုမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းလာတစ်နှစ်ပြည့်ခဲ့ပါပြီ။အဲတော့တိုင်းပြည်ရဲ့အခြေအနေဟာအပေါင်းလက္ခဏာများပြခဲ့တာရှိသလား။အနှုတ်လက္ခဏာဖြစ်ပြီးပြနေသလားဆိုတာကိုအကြည့်ရုံးလေးစပြီးပြောပါခင်ဗျာ
။ဘလို့မှအပေါင်းလက္ခဏာပြနေကြမရှိဘူးလေ။စတဲ့က2008ခြေကဥပဒေကိုတော့မလိုက်နာပဲနဲ့ပေါက်ဖြစ်ပြီးအနာသိမ်းထားတာကို။အဲတော့ဖြစ်လာတဲ့အကျိုးဆက်တွေကတော့ကျန်းမာရေးပညာရေးစီးပွားရေးဟလာနိုင်ငံရေးကိုယ်တော့ကြာတာပဲဆက်လူငယ်တွေလည်းမခံနိုင်တော့ PDF တွေဟိုတော့တွားကြပမာရီကိုယ်တိုင်ပါတာလေရည်သူစကြီးဖြစ်နေတာမကူရင်စကားဟုတ်လားကိတ်ချင်းပြည်နယ်မှာလည်းပါတယ်ပမာရီကိုယ်တိုင်ပါတာနောက်တစ်ခါကီရင်ပြည်နယ်မှာလည်း PDF တွေကလူငယ်တွေပြပမာရီပဲအများကြီးပါတယ်အဲ့တော့ဒီခါပမာနဲ့ဖြစ်တဲ့ရည်သူစကြီးဖြစ်တာဖြစ်လိုက်တဲ့အခါကျတော့အကုန်လုံးတိုင်းနာတွေကညီညွတ်သွားပြီးတော့ပုံရံသူကစစ်အာဏာရှင်တခုတည်းပဲဖြစ်ခဲ့တယ်။ကိုတော့ကဘုံရံပြူတိုက်တဲ့နေရာမှာစစ်တပ်ကတောင်သူတို့ပြန်ပြီးတော့သူတို့စိတ်ကြီးရစစ်စီရေတုပ်ကိုခင်ဗျားတို့ချုပ်တို့တိုက်ရတာဟုတ်ပါပြီ။ခင်ဗျားတို့ချုပ်တို့ပြုတ်သွားရင်ဘယ်သူအုပ်ချုပ်မှာလဲတန်းကြီးဆိုတော့အကူမင်းကြီးအုပ်ချုပ်မှာလားကရင်အုပ်ချုပ်မှာလားအဲ့မှာတခါလဲမေးဖို့ကိုမေးကြတယ်ခင်ဗျားဘယ်သူအုပ်ချုပ်မှာလဲအကူအဲ့တဲ့ကမပေါ်တော့အကုန်လုံးပြည်တော်မှုသားတွေကညီညွတ်သွားပြီ။ဒါကြောင့်မလို့
အဲ့ဒီဘယ်သူအုပ်ချုပ်မလဲဆိုရင်မေးခွန်းမျိုးကိုအခုအမေးခံရရင်ဘယ်သူဘယ်လိုဖြေကြမလဲခင်ဗျား
ကိုယ်ကြည့်ကြည့်လဲသူဆွဲနေကြတယ်အဲဆွဲနေကြရတဲ့ခါကျတော့ကျွန်တော်တို့ဖက်ဒရယ်နဲ့ပေါ်လာမှာပဲဖက်ဒရယ်နဲ့ပေါ်လာမယ်ဆိုတော့အဲဘလူးအုပ်ချုပ်ရဲ့ဆိုတဲ့ပြဿနာအကြီးကြီးမပေါ်တော့ဘာလို့ဆိုကိုယ်ပိုင်အုပ်ချုပ်ခုနေပြီးတော့မှာဘူးကိုယ်ပိုင်အုပ်ချုပ်ခုနေရမှာဆိုတော့ဘဝဲအခန်းခဏနေရောနေရောပြီဆိုတဲ့ခါကျတော့ပြီးတော့ကိုယ်တက်တယ်နဲ့ကိုယ်အကုန်လုံးရှိနေကြတော့သူတို့ကဟလာဤကောင်းရဲနေပေါ့ဗျရဲတပ်ပွဲတွေကာကွယ်ရေးတပ်တွေဖြစ်သွားမှာပဲနောက်ဖက်ဒရယ်အာမေကကိုယ်ပါကြမှာပဲဖက်ဒရယ်အာမေကြီးကပါကြမှာပဲไอ้ตัวเรอามีอ่ะแหละไม่ซี้หรอกบาบา PDF ทีอ่ะแหละไอ้เจ้าตรุชิตรุเล่นจริงดิฮะเออไอ้เราตรุเนี่ยตินเราเนี่ยสุดาโหต้ายยินลาเนี่ยประมาณสว่าหมดหรอกกูว่าสุบาบาสิกัดลาดิประมาณสิกัดลาดิประมาณนี่ลาดิจบอยู่ดูไต่จ๋าอะคือจ้ะเราไอ้นี่หมดหรอกประมาณนี่อ่ะไอ้ตรุชิอย่างเนี่ยตรุแท้น่ะอดูไต่นี่อ่ะแต่ก็ไม่รู้ไอ้เจตนาบ่พอหรอกโ
อเคดีต้ายยินลาฤเนี่ยประมาณฤเนี่ยညညမူရအများကြီးရှိရတယ်ဆိုတော့ဟုတ်ပါတယ်စိတ်ပိုင်းဆိုင်ရာအယူဆရေးရသဘောတရားအရာဖြစ်လာပါတယ်လက်တွေ့မှာတော့တကယ်တမ်းညညမူရှိကြပါရဲ့လားခင်ဗျာအဲ့တော့ကိုစဉ်းစားမိပါလားကျွန်တော်ဘာကြောင့်မေးလဲဆိုတော့အဲတချို့တိုင်းသားတွေမှာကိုနှိုက်ကအကုန်လုံးမပါဘူးအခုလက်နက်ကင်ပြီးတော့စစ်ကောင်စီကိုတိုက်ကြတဲ့အထက်မှာမြောက်ပိုင်းမဟာမိတ်တွေဆိုမပါဘူးစသဖြင့်ပေါ့လေဆိုတော့အကုန်လုံးတညတညထဲဖြစ်နေပြီလို့ပြောနိုင်ပြီလားခင်ဗျာအ
ဲ့ဒီမှာကျွန်တော်တို့ကိုယ်တိုင်နဲ့ဒီမေးခွန်းကိုမေးတယ်အဲ့လိုအဲ့ဒီမျိုးကိုကျွန်တော်ဖြေနိုင်သွားပြီအဆောက်အုံကျွန်တော်ကိုယ်မဖြေနိုင်ဘူးအဆောက်အုံကကျွန်တော်အဲ့ဒီမျိုးကိုဘာလို့မေးလာလဲဆိုတာကျွန်တော်ကဲထင်ရှားတဲ့ပုဂ္ဂိုလ်ဘုကျုံကျော်စောတို့လူမျိုးတွေဟလာငါဘုကျုံကြီးတည်မှုတို့လူမျိုးတွေအဲ့လိုလူမျိုးတွေကဥဆောင်နေတယ်ဆိုရင်တော့
သူကပြဿနာမရှိဘူးဗျအစဉ်အလာကြီးတဲ့လူတွေဟုတ်ဗျအခုကျတော့အဲ့လိုလူမျိုးတွေမဟုတ်တဲ့လူတွေက NUG မှာပါနေတာကို NLD တဖြစ်လဲ NUG ဆိုတာလည်းပဲခေါင်းဆောင်ဒေါ်စန်းစုကြည်ချင်းပြီးရောဆိုပြီးတော့ညှို့ညွတ်နေကြတာခင်ဗျာအဲ့ဒီလိုတော့ဆက်နေလို့တော့ပြဝတ်တာပြင်ကျွန်တော်တို့လည်းပဲအဲ့လိုရတဲ့ခံမှုအောင်မှာခင်ဗျာအပြင်းထန်ခံရတာပဲကျွန်တော်တို့ကဟလာ2000ကျပ်ကိုမကြိုက်ဘူးဝေဖန်နေ2000ကျပ်အောင်ဝင်လာဘူးဝေဖန်နေနေအဲ့အဲ့ဒီခါကျတော့ကျွန်တော်တို့တော့မှာပဲခင်ဗျာစလို့မရဘူးသူတို့အဲ့တော့သူကအဲ့လိုနေမျိုးနဲ့ညှို့နေတဲ့ခါကျတော့ဘယ်လိုပဲဖြစ်ဖြစ်ဒီ NUG နောက်မှာဒူဒူကြီးတရားလုံးရှိတယ်ဦးဆောင်မှုကညံ့ညင်ညံ့မယ်ဒါမဲ့လို့နောက်လိုက်ကောင်းနေရတော့မညံ့ဘူးဗျာသူ့ကိုဝိုင်းညက်ထိန်ထားတဲ့ဟာတွေကအေးဝေဝေရော PDF ရောအစင်လာရှိတဲ့လူတွေဝိုင်းထိန်ထားတာအဲ့လိုလိုမလို့ကျွန်တော်ကတော့မင်းဒီတိုက်ပွဲမှာအစ်အာနာရှင်ကိုဖြိုလဲနိုင်မယ်ဆိုတော့မမိတ်မလို့တထိတ်ကြရေဘူးလေဗျာ
ဟုတ်ကဲ့အခုဒါပေမဲ့လည်းစစ်ကောင်စီဟာနယ်မြေထိန်းချုပ်မှုတွေအရင်ကတည်းကပိုပြီးတော့ကောင်းလာတယ်လို့လည်းတချို့ကသုံးသပ်ကြပါတယ်အဲ့ဒါရောဘလောက်မှန်ပါလဲသူတို့ထိန်းချုပ်တဲ့နယ်မြေတွေကရောနင်းညံ့တာရတဲ့ဒေသတွေဖြစ်လာပါသလားအဲ့ဒါလည်းနည်းစမ်းစစ်ပါခင်ဗျာ
သူကနယ်မြေစုမှုတမြေပြင်းရောက်ကုန်ပြီအဲ့တော့မြို့ကြီးတွေမှာထိန်းထားမယ်လို့ကျေးဝါးတွေနောက်ကျေးလက်ဟွာတွေမှာကြားဆိုလို့ရှိရင်ခင်ဗျာအတော်ကြီးကိုမြို့ဝါးစီတက်သိမ်းလာပြီချင်းချင်းနဲ့တော့အဲ့တော့နယ်မြေစိုးမိုးမှုနဲ့ပြန်တိုင်းမယ်ဆိုလို့ရှိရင်သူတို့ပြောတဲ့စကားမမှန်ဘူးဗျနယ်မြေစိုးမိုးမှုကဒီဘက်ကပူရေးပူရေးပူရေးရလာတယ်အဲ့ဒါတော့တက်တည်ကြနေပါလေဗျအဲ့ဒါတော့နော
်ဟုတ်ကဲ့ NUG ဦးဆောင်တဲ့ဖွဲ့တွေတိုင်းရင်းသားတွေ PDF တွေကဒါသူတို့ကစိမ့်ပိုက်လာတယ်သူတို့ကအင်အားသိမ့်ကောင်းလာတယ်ဆိုတာပြောတော့ဒီလက်နက်ကင်တိုက်ပွဲဆက်ဆက်နဲ့စစ်ကောင်စီကလက်နက်ချပြီးတော့ထွက်ပြရတဲ့အစင်းတိတော့တချို့ကမမျှော်လင့်ကြပါဘူးတက်ကြွလှုပ်ရှားသူတချို့ကလည်းဘာပြောလဲဆိုတော့ဒီလက်နက်ကင်တိုက်ပွဲဟာနိမ့်မှုဟာတရားသာဖြစ်တယ်အာဏာသိမ်းမှုဟာမှားတယ်ဆိုတော့သူတို့နားလေသဘောပေါက်စီမဲ့ language ပဲအဲ့လက်နက်နဲ့တိုက်နေဆိုတာဆိုပြီးတော့ကျွန်တော်တလောတုံးကလှုပ်တဲ့ဆွေးနွေးခန်းမှာပြောတာရှိပါတယ်အေ
းအဲ့ဒါကိုကျွန်တော်အခု Facebook မှာတင်လို့လုပ်တာဒါပေမဲ့ဒီနေ့က Silent Site ကအောင်းမြင်နေတော့အော်သူတို့ပြောပါသေးတယ်ကျွန်တော်မတင်သေးတာအဲ့ဒီဆွေးနွေးပွဲကတော်စင်မအောင်ပြောတဲ့ဟာကိုကျွန်တော်ပြန်ပြီးတော့အမြင်တွေပြန်ပြီးတော့တုံထားတာပေါ့ဗျာအဲ့ဒါပါလဲဆိုတော့ဒီ CRPN ရှစ်လာမယ် NUG ကနေတော့ထုတ်တယ်ဗျာဒါလဲဆိုတော့2007ကဥဒေကိုဖျက်သိမ်းလိုက်ပြီစစ်အာဏာရှင်တို့ဟာစစ်ရေးမင်းဖြင့်တိုက်ခိုက်မှသာစစ်အာဏာရှင်စနစ်ကိုဖျက်သိမ်းနိုင်ပြီဖြစ်ပြီးတော့သူတို့အဲ့လိုကြီးညာတယ်ဗျာအဲ့လိုကြီးညာပြီးတော့စက်တမလ9ရက်နေ့လဲကြာအောင်စစ်ကြီးညာတာပဲဗျာအဲ့အဲ့ဒီဟာကျွန်တော်မေးချင်တာခင်ဗျားတို့အဲ့ဒါကိုမီးပြူအနေနဲ့လုပ်တာမဟာပြူအမဟုတ်ဘူးလားအဲ့ဒီဟာအဲ့ဒါအဲ့လိုကျင်ညာချက်ကြီးကမဟာပြူအမဟုတ်ဘူးလားအဲကျွန်တော်မေးချင်တာပေါ့ဗျာအဲ့တော့ဘူးလဲ NUG ကစစ်ပုံဝင်းမတိုက်ဘူးသုံးစစ်ဘာမှကိုမပါဘူးတရားနဲ့လူရတိုက်နေရ NUG မတိုက်ဘူးအဲ့တော့ NUG ဟာသူပြောတဲ့ကျင်ညာချက်ကြီးသူမေ့နေပြီလားဒါမဲ့လည်းရှိသူကဘာပြူလို့အဲ့လိုကိုကျင်ညာချက်ကိုကိုပြန်ပြောသိပြန်အောင်လုပ်ကြည့်တာလေဆိုတော့ကျွန်တော်မေးခွန်းပြန်ထုတ်ခါတယ်အဲ့အဲ့ဒါကူလည်းပဲအဲ့ဒီမေးခွန်းထုတ်တဲ့အကြောင်းကိုခင်ဗျားအနေနဲ့သိကျွန်တော်တင်ပြပါတယ်ဗျာ
ဟုတ်ကဲ့ဒါအရင်ချင်းတော့ကျွန်တော်သူတို့ပြန်မေးပါမယ်ဒါပေမဲ့လောလောဆယ်မှာကျွန်တော်ညမီတလောက်စဉ်းစားမိရတော့သူတို့ကနိုင်ငံတကာအဖွဲ့အစည်းနဲ့လည်းပဲသူတို့လက်တွဲပြီးတော့လုပ်ရတယ်သူတို့ရဲ့ကြိုးပမ်းမှုကြောင့်လည်းပဲနိုင်ငံတကာထောက်ခံမှုကပုံအောင်ပြီးတော့ရလာတယ်ဆိုရင်မှားမယ်မဟုတ်ပါဘူးဆိုတော့နိုင်ငံတကာဆိုတာဒီပြည်တွင်းစစ်ကိုလက်နက်ကင်တော်လှန်ရေးနဲ့လက်လက်ကိုအပိဖို့ဆိုတာသိပြီးတော့မလုတဲ့ကိစ္စပါနိုင်ငံတကာမှာတခြားနိုင်ငံတွေမှာလည်းဖြစ်နေတယ်လက်နက်နဲ့ဝင်တိုက်တာမျိုးတွေသူတို့မလုပ်ကြပါဘူးအဲ့ဒီအတွက်များသူတို့ဒီလိုပြောရလေသလားဆိုတော့စဉ်းစားမှုမျိုးရောမဖြစ်နိုင်ဘူးလားခင်ဗျာစဉ်းစားကြည့်မယ်ဆိုရင်ဟာ
အဲ့ဒီအတိုင်းကိုတည်ချင်နေတာဘာလို့လဲ NLD ကဘယ်တော့မှမလားဒီလိုတိုက်ပွဲရမ်းစဉ်နဲ့ဝင်နေတာမဟုတ်ဘယ်တော့မှမလုပ်ခဲ့သူတို့ကတော့ silent site ပဲနော်ဒေါ်စန်းစုကြီးဝင်လာတာလည်းပဲတမတော်နဲ့ပြပြထောင်းထားတဲ့တမတော်ကြီးနဲ့ပြည်သူတွေကစစ်စာပြဖို့ဝင်လာတယ်ပေါ့တဲ့ဖို့ဝင်လာတာကိုသူတောက်လျှောက်တမိုင်းတလျှောက်လုံးမှာလဲခံသွားတာတည်းပဲသူကပြန်တိုက်လို့နိုင်ခဲ့တယ်ဆိုတာမရှိဘူးနော်အဲ့တော့ဟိုကဖွင့်ပေးတဲ့ဟိုကနောက်ဆုံးလက်ကြိုက်ကြအောင်ပင်ကြလောက်ပြီးဆိုဖွင့်ပြီးတော့မှဝင်လာတာဝင်ရလာပြီးတော့ခပြအနာပင်သွားပြန်အောင်အဲ့တော့သူ့လမ်းစဉ်ဟာအဲ့ silent site လမ်းစဉ်ဟာ2008ခြေကဥပဒေအောက်ဝင်သွားပြီးရဲ့နောက်အဲ့ဒီအောက်မှာလဲသူအနာပြန်ပင်ခံရတဲ့အခါမှာတော့တက်တယ်ပြပြီတက်တယ်ချင်းချင်းကြားကြားပြနိုင်တယ်တောင်ရှိအောင်ဝင်တဲ့လမ်းစဉ်မှားတယ်တောင်ထောင်ဘုရားရှိတဲ့ရှိတဲ့တော်လန်ကြီးကတစ်ဆက်တည်းပေါ်အားမှာဆိုတော့ကိုတက်တယ်ပြနိုင်ဒါကြောင့်မလို့အခုတခါတော့
NLD က NUG ကပေါ့လေနော်မှန်တဲ့လမ်းဆောင်ရှိကိုဖြတ်ပေးပြီးတော့ဆရာနာကျုံစည်ရင်းနဲ့တိုက်မှာပဲဖြုတ်ချတော့ရအောင်မယ်ဆိုတော
့ဒါပေမဲ့လက်တွေ့စဉ်းစားကြည့်ရင
်အဲ့ဒါတကယ်အကြည့်ကြီးလေ
စစ်ကောင်စီကလက်နဲ့အင်အားမသေးဘူးဦးကြီးမြင့်ခင်ဗျာသူတို့အာဏာသိမ်းတာပြီးရင်နောက်ပိုင်းမှာစစ်ကောင်စီဟာနိုင်ငံတကာလက်နက်ဝယ်ယူရရှိမှုဟာပိုတော်မှလွယ်လွယ်ကူကူဖြစ်နေတယ်လို့သုံးသပ်ကြပါတယ်ဒါရုရှားတို့ဘာလို့သူတို့ရဲ့ဝယ်နိုင်တဲ့ market ကပိုပြီးအောင်မှကျလာသေးတယ်ဆိုတော့သူတို့ကလည်းလောလောဆယ်ကတော့လွယ်လွယ်ကူတော့ဒီဘယ်လိုလုပ်လက်နက်ချအစောပြင်းမဲ့လမ်းစဉ်ဖြစ်လာနိုင်မလဲဒီအခြေအနေမှာဆိုတော့လူတွေအကုန်ဖေးကုန်မှာပေါ့အဲ့တော့ပြည်သူတွေကပို့ပြီးတော့ဒုက္ခဆင်းရဲပုံများလာမှာပေါ့ဗျာအဲ့လက်နက်ကင်လမ်းစဉ်နဲ့ဒါအပြုတ်တိုက်ရေးလုပ်မယ်ဆိုရင်တော့ဟိုတုန်းကလည်းဗိုလ်ချုပ်နေဝင်လည်းအပြုတ်တိုက်မယ်ဆိုပြီးတော့နှစ်ပေါင်းများစွာစကားအဲ့လူကြွေးကြော်ပြီးတိုက်လာခဲ့တာတခါမှမနိုင်ခဲ့ဘူးအဲ့ပြည်တွင်းစစ်လို့လူကဖြစ်နိုင်မှာမလားအဲ့အပြုတ်တိုက်ရေးဆို
တော့အဲ့ဒီဟာကိုအဲ့ဒါကြောင့်ဘို့လို့အဲ့ဒီခဏကြောရတာကြီးအကုန်လုံးမှန်တယ်အဲ့ဒါဒီရောက်လို့ဒီတစ်ခါတော့အကျိုးမခံတော့ဘူးငါတို့ဒီတစ်ခါဆိုတော့စစ်ကြုံဘောကတက်တက်လို့လွတ်မှာမဟုတ်တော့ဘူးဆိုပြီးတော့ဒီနေ့ silent site ဆိုတာခင်ဗျဇေမမအောင်မြင်တာဗျာတို့တပီလုံးပဲတော့ဘာလို့လို့ခင်ဗျဒီစစ်အာဏာရှင်ကိုဘယ်လိုနည်းနဲ့ဆက်ကျင်ရဆက်ကျင်ရဆိုတဲ့စိတ်ကြီးကအကုန်လုံးတိုင်းနာတွေလည်းအကုန်ညွတ်သွားကြပြီအဲ့ဒါကလို့လစ်ဗျာဥမာကြည့်ဗျာပေါ်လိုက်တဲ့ left net ဒီလာခါရဲပြောမိနေဒါမလို့အချိန်ကြာတဲ့အခါမှာကျတော့ခင်ဗျငင်္ဂါကြီးကိုမြို့စတင်တာပဲအတိုက်ခံကသူအကြီးကျယ်နေနေဝင်သွားတဲ့ခါမှာတက်လန်ပြန်လာတာပဲအရင်ရက်ဆက်လာလို့နိုင်ငံတကာကဝင်ရတာကို့ညီလေးကမရင်းစည်းပဲနဲ့နိုင်ငံတကာကဝင်လို့မရဘူ
းဟုတ်ကဲ့
အဲ့တော့ဒီတစ်ခါကျွန်တော်ကြည့်တဲ့ခါမှာအဲ့ဒီလိုဟိုးလုံးကအကျုပ်တရားတွေကိုလုံးကသင်္ကန်းစာတွေနဲ့တောင်းလို့မရတော့ဘူးလားရေမရတော့ဘူးအဲ့ဒါတော့ဒီကအတိအကျကျွန်တော်ပြောရဲတယ်ခင်ဗျာ
ဆက်ပြီးပြောချင်တာကဆိုတော့လာမယ့်အခုတစ်နှစ်ပြည့်ခဲ့ပြီသူတို့က2023 August အထိနေမယ်လို့ဆိုတော့အဲ့ဒီသူတို့နေမယ်ဆိုတဲ့ကာလအထိကိုလှမ်းကြည့်ရင်ရောသူတို့ဘက်ကတင်းကြီးရေးတရားဥပဒေစိုးမိုးရေးပါလေလုတ်ပြီးတော့သူတို့ပြောတဲ့ရွေးကောက်ပွဲသူတို့အယုံကြည်ရှိသည်ဖြစ်စေမရှိသည်ဖြစ်စေလုတ်ပေးလာနိုင်မယ့်အခင်းချင်းကိုတွေးရပါလား
မင်းတို့လာဖြေရတာပါဗျာအဲ့ရွေးကောက်ပွဲကဖြစ်မလားเนี่ยชื่อหลาเวเนี่ยอนาคตมีสูงขึ้นไปแล้วตะท่องชิโกเพชรไล่ไปนี่โจญญาพี่တော့อึดเมยาโตตะท่องชิโกเพชรไล่ไปนี่ဆိုပြီးတော့เอเสอုတ်ชุบทัวมาเวเอยูก็ว่าคอมพิวเตอร์เนี่ยเดี๋ยวซ้อมเลยตัวเราเสร็จပြီးတော့เอเสอုတ်ชุบทัวมาเลยဆိုแล้วปุ๋นน่ะမျိုးเลิกเลย
ကျောင်းစံသားရဲ့မြမရေးဆွေးနွေးကံကိုသတင်းပတ်စင်ဗုဒ္ဓဟူးည9နာရီအစီအစဉ်နဲ့စာသပတိမနက်6နာရီအစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်။မကြခင်အားကစားကဏ္ဍကိုထုတ်လွှင့်မှာဖြစ်ပါရယ်ခင်ဗျ
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
ပြည်ရဲ့ဗုဒ္ဓဟူးညဘက်ရေဒီယိုရုပ်သံအစီအစဉ်တွေကိုည7:00နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကိုရနိုင်ရဲ့အားကစားကဏ္ဍအလှည့်ကြပါပြီ။ဒီသတင်းပါအားကစားကဏ္ဍမှာတော့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာကျင်းပခဲ့တဲ့ဩစတြေးလျ Open တင်းနေပြိုင်ပွဲအကြောင်းကိုရနိုင်ကတင်ဆက်ထားပါတယ်ခင်ဗျာ
။ Australian Open Tennis ပြိုင်ပွဲကတော့တင်းငွေတွေကပဲပြီးသွားခဲ့ပါပြီ။ဒီနေ့မှာတော့အမျိုးသားဘက်မှာရောအမျိုးသမီးပြိုင်ပွဲနှစ်ခုလုံးမှာပါထူးထူးခြားခြားသမိုင်းမှတ်တိုင်းအစ်တွေထူနိုင်ခဲ့ကြပါတယ်အမျိုးသားဘက်မှာတော့စပိန်နိုင်ငံသား Rafael Nadal ကိုဆွဲပြီးတော့ Grand Slam Championship ကိုအများဆုံးရတဲ့သူဖြစ်စံချိန်တင်နိုင်ခဲ့တယ်လို့အမျိုးသမီးဘက်မှာလည်း Australian နိုင်ငံရဲ့အိမ်မက်တစ်ခုဟာနှစ်ပေါင်း40ကျော်အကြာမှာပြေးသွားခဲ့ပါတယ်စနေနေ့ကအမျိုးသမီး Final မှာတော့ Australia ကကမ္ဘာအဆင့်တက် Ashley Barty နဲ့ American ကကမ္ဘာအဆင့်29Daniel Collins တို့ဘောလုံးခဲ့ကြပါတယ်။ Ashley Barty အတွက်တော့ကိုယ်နိုင်ငံမှာဖြစ်တဲ့အတွက် Rod Laver ကိုင်းကြီးမှာအားပေးတဲ့သူတွေနဲ့အပြည့်ဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်း Australian Open ကိုအမျိုးသမီးတွေဘက်မှာ ဩစတြေးလျနိုင်ငံသူတွေမနိုင်တာဟာနှစ်ပေါင်း40ကျော်သွားပြီဖြစ်တာကြောင့်တစ်ဖက်မှာလည်းဘာဒီဟာဖိအားတွေရှိနေခဲ့တာပါဒါပေမဲ့စနေနေ့ကဖိုင်နယ်မှာတော့ဘာဒီကကောလင်းစ်ကို6-3-6နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ဩစတြေးလျ Open ကိုပထမဆုံးအကြိမ်ပိုဆွဲသွားခဲ့ပါတယ်ဒါဟာ Australian Open ကို Australian နိုင်ငံသူတွေက43နှစ်အကြာမှာပထမဆုံးအကြိမ်ပြန်အနိုင်ရတာလည်းဖြစ်ပါတယ်ဒီပွဲကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီး Ashley Birdie ကတော့
They're all really different all really different stages of my career or all really different feelings and I think being able to do it here at home is really special and I
think ဒီစားလုံးကတစ်ခုနဲ့တစ်ခုမတူပါဘူးအားလုံးကကျမကစားသမားဘဝရဲ့မတူတဲ့အဆင့်တွေရခဲ့တာဖြစ်တယ်လို့ရလိုက်တဲ့အချိန်မှာဖြစ်တဲ့ခံစားမှုတွေကလည်းတစ်ခုနဲ့တစ်ခုမတူပါဘူးအခုလိုကိုယ်နိုင်ငံမှာပြိုင်တဲ့ပြိုင်ပွဲကိုနိုင်လိုက်တာကတော့တကယ်ကိုထူးခြားတယ်လို့ထင်ပါတယ်။ဒါကတခြား Grand Slam တွေကိုနိုင်တဲ့အချိန်မှာဖြစ်တဲ့ခံစားချက်နဲ့မတူတာကတော့သိကြပါတယ်။ Grand Slam ကိုလည်းတစ်ချိန်ထက်မကနိုင်ပြီးလူတိုင်းမလုံနိုင်တဲ့အရာတစ်ခုကိုလုံနိုင်လိုက်တဲ့အတွက်ကျွန်မကံကောင်းပါတယ်။အဲ့ဒီအတွက်လည်းတကယ်ကိုကျေးဇူးတင်ပါတယ
်။ Ashley Birdie ဟာဒီမတိုင်ခင်ကပြင်သစ် Open နဲ့ Wimbledon ကိုလည်းတစ်ချိန်စီနိုင်မှုတာကြောင့်သူမအတွက်တော့ဒါကတတိယမြောက် Grand Slam ဖြစ်ပါတယ်။အမျိုးသားဖိုင်နယ်ကိုတော့တနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ဒီနေ့မှာဖိုင်နယ်ကိုတက်လာတာကစပိန်နိုင်ငံကကမ္ဘာအဆင့်6ရာဖယ်နာဒောင်းနဲ့ရုရှားကကမ္ဘာအဆင့်7ဒနီယယ်မက်ဗက်ဒက်ဖ်ဖြစ်ပါတယ်။နာဒောင်းက Grand Slam ကိုအကြိမ်20ရထားပြီးတော့မက်ဗက်ဒက်ဖ်ကတော့ပြီးခဲ့တဲ့ US Open ကိုပဲတစ်ကြိမ်ရာဘူးတာပါ။ဒါပေမဲ့ Australian Open မှာတော့မက်ဗက်ဒက်ဖ်ကမနစ်ကဖိုင်နယ်မှာရှုံးခဲ့သလိုနာဒောင်းကလည်း2009မှာတစ်ကြိမ်ပဲနိုင်မှုတာပါ။တနင်္ဂနွေနေ့ကကစားခဲ့တဲ့ final မှာတော့ဘွဲကတကယ်ကိုအကျိနေနဲ့၅ဘွဲအပြည့်ကစားခဲ့ရပါတယ်။ Medvedev ကပထမ၂ဘွဲကို6-6နဲ့နိုင်ပါတယ်။ဒါပေမဲ့ Nadal ကတတိယဘွဲနဲ့ဒုတိယဘွဲတွေကို6-4-6-4နဲ့ပြန်နိုင်တာကြောင့်နောက်ဆုံးဘွဲကစားကြတာမှာ Nadal က9-5နဲ့နိုင်ပြီးတော့ champion ဖြစ်သွားပါတယ်။ဒါကြောင့် Nadal ဟာ Grand Slam champion ဆုကို21ကြိမ်ဘိုးဆွဲပြီးတော့မြို့သားဘက်မှာအများဆုံးရတဲ့သူအဖြစ်စံချိန်တင်လိုက်ပါတယ်။ဒီ final ဟာ 9:24 မိနစ်ကြာခဲ့ပြီးတော့ Grand Slam သမိုင်းမှာတော့ဒုတိယအချိန်အကြာဆုံးပွဲလည်းဖြစ်ပါတယ်။ဒီပြိုင်ပွဲမတိုင်ခင်တုန်းကတော့ Nadal ရဲ့ Federer ရဲ့ Djokovic ရဲ့၃ယောက်စလုံး Grand Slam ပေါ်အချိန်20စီးဘိုးဆွဲပြီးတော့တူနေတာကြောင့်ဒီတစ်ချိန်မှာဘသူဘိုးဆွဲပြီးအများဆုံးစံချိန်တင်နိုင်မလဲဆိုတာကလည်းအားလုံးကစိတ်ဝင်စားခဲ့ကြသလိုပြိုင်ပွဲတာဝန်ရှိသူတွေကလည်းဒီပွဲမှာသူတို့၃ယောက်စလုံးကိုဝင်ပြီးတော့ပြိုင်စေခြင်းခဲ့တာပါ။အဲ့လိုဆိုရင်တော့၃ယောက်စလုံး Grand Slam ဆုကိုအချိန်20စီးရပြီးတဲ့နောက်ပထမဆုံးပြိုင်တဲ့ပွဲဖြစ်လာမှာဖြစ်သလိုအရင်နှစ်တွေတခြားပြိုင်ပွဲတွေထက်ကိုပိုပြီးတော့တမှုထူးခြားတဲ့ပြိုင်ပွဲဖြစ်ခဲ့မှာပါဒါပေမဲ့လည်းပြီးခဲ့တဲ့လပိုင်းတွေအတွင်း Djokovic တစ်ယောက်ပဲကြံ့ခိုင်မှုရှိခဲ့ပြီးတော့ Nadal ရော Federer ရောကနိုင်ရာတွေကြောင့်ကစားပြစ်မကစားပြစ်ဆိုတာလည်းမသေးကြပဲဖြစ်ခဲ့ပါတယ်ဒါပေမဲ့တကယ်တမ်းပြိုင်ပွဲဆတဲ့အချိန်မှာတော့ Djokovic ကကာကွယ်ဆေးမထိုးလို့ Visa ပြဿနာတက်ပြီးတော့ပြိုင်ပွဲဝင်ခွင့်မရဘဲ Australia ကပြန်ခဲ့ရပြီးတော့ Federer ကလည်းအချိန်မီပြန်မကောင်းတော့ကြောင့်သူတို့၃ယောက်မှာနဒါး၁ယောက်ပဲကစားနိုင်ခဲ့တာပါ။ဒါပေမဲ့နဒါးဟာဒီမတိုင်ခင်က Australian Open ကိုတကြိမ်ပဲဘိုးဆွဲပူးထားတာကြောင့် Australian Open ဟာသူ့အတွက်တော့အောင်မြင်မှုသိရှိတဲ့နေရာတော့မဟုတ်ခဲ့ပါဘူး။ဒါပေမဲ့ဒီတကြိမ်မှာတော့အရာအလုံးနဒါးဘက်မှရှိနေတယ်ပြောရမလား။နဒါးဟာပထမ၂ပွဲရှုံးပေမဲ့တနက်၃ပွဲကိုနိုင်ပြီးတော့ Grand Slam Champion ဆုကို21ကြိမ်မြောက်ရသွားခဲ့ပါတယ်။အခုလို Australian Open ကိုအနိုင်ရပြီးတဲ့နောက်နဒါးပြောတာကတော
့ Well honestly not much no I was trying to sleep a little bit but it was super difficult tonight but yeah the
အမှန်တမ်းပြောရင်တော့သိပြီးတော့အောင်ပွဲမခံဖြစ်ပါဘူးညကကျွန်တော်နည်းနည်းလောက်အိပ်ဖို့ကြိုးစားတယ်ဒါပေမဲ့တော်တော်ခက်ပါတယ်ဒါပေမဲ့အခုလိုနိုင်လိုက်တဲ့အတွက်အရန်ကိုကျေနပ်မိပါတယ်ဘယ်လောက်ကျေနပ်တယ်လဲဆိုတာကတော့ပြောမပြတတ်အောင်ပါပဲဗျာကျွန်တော်အတွက်တော့ဒီဆုဖလားကိုရတာတကယ်အမခံပါကျွန်တော်ဩစတြေးလျမှာကစားခဲ့တဲ့တစ်ချောင်းလုံးဒါကိုဘိုးဆွဲနိုင်ဖို့အရန်ကြိုးစားခဲ့ရပြီးအခုနောက်ဆုံးလုံးဝကိုမထင်ထားတဲ့အချိန်မှာလုံးဝမထင်ထားတဲ့နှစ်မှာဒီဆုဖလားကြီးကိုနောက်တစ်ခါပြန်ရလိုက်တာပါဒါကြောင့်အရန်ပျော်ပါတယ်လုံးဝကိုမထင်တဲ့အချိန်မှာရလိုက်တာမို့လို့ဒီပွဲဟာကျွန်တော်အတွက်တော့စိတ်လှုပ်ရှားစရာအကောင်းဆုံးပွဲတွေကတစ်ခုပေါ့ဗျာ
။နောက်နိုင်သွားတဲ့အပေါ်မှာ Federer နဲ့ Djokovic တို့ကလည်းသူတို့ရဲ့လူမှုကွန်ရက်တွေကနေတဆင့်အကုန်ပြုချီးကျူးခဲ့ကြပါဗျ။အထူးသဖြင့်ပထမနှစ်ပွဲရှုံးပြီးတဲ့နောက်စိတ်ဓာတ်မကျဘဲနိုင်အောင်ပြန်ကစားခဲ့တဲ့နဒါးရဲ့နိုင်မခံအရှုံးမပေးဘဲကစားတော့တဲ့စိတ်ဓာတ်ကိုနှစ်ယောက်စလုံးကချီးကျူးခဲ့ပါဗျ။အခုလိုအနိုင်ရသွားတဲ့အတွက်နဒါးဟာ Grand Slam ကို21ကြိမ်ရပြီးတော့အများဆုံးစံချိန်တင်လိုက်နိုင်ပါပြီ။ဆိုတော့နဒါးဟာ Tennis သမိုင်းတစ်လျှောက်အကောင်းဆုံးကစားသမားပါလား။ပ ီးတော့သူ့အနေနဲ့ Grand Slam ကိုနောက်ထပ်ဘယ်နှကြိမ်ထပ်ပြီးတော့ဘိုးဆွဲအောင်လဲဆိုတာတွေကလည်းစိတ်ဝင်စားစရာပါအခု Australian Open ပြီးတဲ့နောက်လာမယ့် Grand Slam ကတော့ပြင်သစ် Open မှာပြင်သစ် Open ဟာနဒါရဲ့အအောင်မြင်ဆုံးပြိုင်ပွဲဖြစ်တာကြောင့်နဒါအနေနဲ့နိုင်ရာပြဿနာမရှိဘဲကြံ့ခိုင်မှုပြည့်နေမယ်ဆိုရင်တော့ထပ်ပြီးတော့ဘိုးဆွဲနိုင်ခြင်းအများဆုံးရှိတယ်လို့ဆိုရမှာဖြစ်ပါတယ်ဒါပေမဲ့မိနစ်တုံးကတော့ Djokovic ကနဒါကို semi final မှာနိုင်ပြီးဘိုးဆွဲသွားတာကြောင့် Djokovic ပြန်လာနိုင်မလားဆိုတာကလည်းစိတ်ဝင်စားစရာပါဒါပေမဲ့တစ်ဖက်မှာလည်းကယောဂါကာလာအတွင်းနိုင်ငံကြီးအတော်များများကလည်းသူတို့စီကိုလာဖို့အတွက်ဆိုရင်ကာကွယ်ဆေးထိုးထားပြီးသားဖြစ်ဖို့လိုတဲ့အတွက် Djokovic အနေနဲ့ဒီပြဿနာကိုကြေလည်အောင်အရင်ဆုံးဖြေရှင်းနိုင်မှရှေ့လျှောက်ပြိုင်ပွဲတွေဝင်ဖို့လည်းအဆင်ပြေမှာဖြစ်ပါတယ်နဒါအနေနဲ့သမိုင်းလျှောက်အကောင်ဆုံးတက်နစ်ကစားသမားဟုတ်မဟုတ်ဆိုတာအခုချိန်မှာပြောဖို့နည်းနည်းစောနေသေးတယ်လို့ပြောရမှာဖြစ်သလိုဒီကိစ္စကဂျိုကိုဗစ်နဲ့ဖက်ဒရာတို့အပေါ်မှာလည်းအများကြီးမူတည်နေပါတယ်သူတို့တော့အထက်မှာဘသူကတက်နစ်သမိုင်းတစ်လျှောက်အကောင်ဆုံးဖြစ်မလဲဆိုတာကတော့အချိန်ကပဲအဆုံးဖြတ်ပေးတော့မှာဖြစ်ပြီးတော့အခုလောလောဆယ်မှာတော့နဒါကတော့ Grand Slam ကို22ကြိမ်ဘူဆွဲပြီးတော့အမျိုးသားတွေထဲမှာအများဆုံးရတဲ့သူဖြစ်စံချိန်တင်ထားနိုင်လိုက်ပါခင်ဗျာ
ကွေးနိုင်တဲ့ရင်ပဆင်တင်ဆက်နေတဲ့အားကစားကဏ္ဍကိုလည်းအခုလိုဗိုလ်ဒူးညဘက်9နာရီက10နာရီရေဒီယိုဥဒန်လွင့်အစီအစဉ်နဲ့ကြာသပတေးနေ့မနေ့ဖက်6နာရီက9နာရီရေဒီယိုဥဒန်လွင့်အစီအစဉ်မှာစောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်။ VOA ရဲ့ဗိုလ်ဒူးညဘက်ရေဒီယိုဥဒန်လွင့်အစီအစဉ်တွေကိုည10နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ဒီညအတွက်သတင်းချင်းချုပ်ကိုပြောပြပါမယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့ဆွဆွဲပြီး ICJ နိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတာကိုလက်ခံတဲ့အကြောင်း NUG ဂျာကာလာအမျိုးသားညီညွတ်ရေးဆွေးနွေးကကြေညာချက်ထုတ်ပါတယ်။ဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ ICJ ရဲ့တရားစီရင်ပိုင်ခွင့်ကိုအရင် NLD ဆွေးနွေးကလက်မခံခဲ့ပါဘူး။ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကနဘူးအဆင့်ကန့်ကွက်ရှောက်လိုက်ခဲ့ပါတယ်။NLD ဆိုရလက်ထက်ကလွှတ်တော်အမတ်တွေပါဝင်ဖွဲ့စည်းထားတဲ့အတိုက်ခံ NUG အမျိုးသားညီညွတ်ရေးအစိုးရကအဲ့ဒီကနဦးခုခံခြေပါချက်ကိုပြန်လည်ရုပ်သိမ်းကြောင်းဖေဖော်လာတရက်မနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါဒါပေမဲ့လည်းဒီကိစ္စစစ်ဆေးကြနာရေးမှာရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာစစ်ကောင်စီဘက်ကတန်တမန်တွေနဲ့သာ ICJ ကဆက်သွယ်ပြောဆိုနေပါတယ်အခု ICJ တရားရုံးရဲ့တရားစီရင်ပိုင်ခွင့်ကို NUG ကလက်ခံလိုက်တဲ့အကြောင်းကြေညာလိုက်တဲ့အတွက်အမှုတော်အမှုလာပေါ်ဘယ်လောက်ထိအကျိုးသက်ရောက်မှုရှိလာမလဲဆိုတာကတော့အသေးချာမသိရသေးပါဘူးမြန်မာဒီမိုကရေစီရေးတွဲအမေရိကန်ပြည်ထောင်စုကအကူအညီပေးမဲ့အစီအစဉ်ကိုတဆိုင်မမတ်လှုံ့ဆော်သွားဖို့လိုအပ်ကြောင်းအတက်လွတ်တော်လူနည်းစုခေါင်းဆောင်မစ်မက်ကွန်နယ်ကသမ္မတဘိုင်ဒန်ဆွေးနွေးကိုတိုက်တွန်းလိုက်ပါတယ်တန်ပေါင်းများစွာသောမြန်မာပြည်သူတွေဟာ NUG ဂျာကာလာအမျိုးသားညီညွတ်ရေးဆွေးနွေးကိုထောက်ခံအားပေးနေကြတဲ့အကြောင်းဒါပေမဲ့ညညွတ်ပြီးတတိပြောင်မြောက်တဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကြီးဟာနိုင်ငံတကာရဲ့ကူညီပံ့ပိုးမှုတွေလိုအပ်ကြောင်းဒါကြောင့်လေလွန်ခဲ့တဲ့တနှစ်တာကာလကလေးကမနာဘိုင်ဒန်ဆိုရအနေနဲ့မြန်မာဒီမိုကရေစီအရေးမှာအဟန့်အတားဖြစ်နေသူတွေကိုအရေးယူဖို့နဲ့အမေရိကန်ရဲ့မာမိတ်တွေလည်းအလားတူလှုံ့ဆော်ကြဖို့သူ့အနေနဲ့တိုက်တွန်းခဲ့တဲ့အကြောင်းအထက်လွှတ်တော်မှမစ်မက်ကွန်နယ်ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာအမျိုးသားပြည်လည်ရင်ကြားစီရေးဖြစ်မြောက်အောင်လှုံ့ဆော်ကြဖို့နိုင်ငံတကာတိုင်ဝန်ကိုပုတ်ရန်မင်းကြီးဖရန်စစ်ကဒီကနေ့လှုပ်တဲ့သတင်းပတ်စင်ဝိပုစုတောင်းပွဲအတွင်းတိုက်တွန်းသွားပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကြောင့်သွေးမြေကျနေရတာကိုစိတ်မကောင်းစွာတွေ့မြင်နေရတဲ့အကြောင်းမြန်မာခရီးရန်ဆရာတော်ကြီးတွေရဲ့မေတ္တာရက်ခံချက်ကိုပဲ့တင်ထပ်ပြီးနိုင်ငံတကာကိုမေတ္တာရက်ခံကြပါတဲ့ဆိုပြီးတော့ပုတ်ရန်မင်းကြီးကမိန့်ကြားသွားတာပါဖေဖော်လာနေ့ရက်နေ့ဒီနိုင်ငံချင်းသားများကူညီဆောင်ရှောက်ရေးအသင်းရဲ့ထုတ်ပြန်ချက်အရအနာဒေမီနောက်ပိုင်းလူပေါင်း 1,510 ရောက်စစ်ကောင်စီလက်ချက်ကြောင့်တည်ဆုံခဲ့ရပြီးလူ 2,000 နီးနီးအဖမ်းခံခဲ့ကြရပါတယ်။တန်းနဲ့ကြီးတဲ့မြန်မာနိုင်ငံသားတွေကိုကူညီပေးဖို့ဒီနှစ်အတွက်အမေရိကန်ဒေါ်လာတန်း800ကျော်လိုအပ်တဲ့အကြောင်းနဲ့ဒီပမာဏဟာပြီးခဲ့တဲ့နှစ်ကတည်းကနှစ်ဆပိုများပြီးမြန်မာနိုင်ငံရဲ့တောင်းဆိုတဲ့အများဆုံးပမာဏဖြစ်တဲ့အကြောင်းကုလသမဂ္ဂလူသားစာနာမှုဆိုင်ရာပူးပေါင်းဆောင်ရေးအဖွဲ့ UNOCHA ကပြောပါရခင်ဗျာ။ဒီနေ့ညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ဖြစ်တယ်လို့ဗုဒ္ဓညအတွက်ရေဒီယိုရုပ်သံအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီညအစီအစဉ်အတွက်ထုတ်လို့ရမှုကမဆုမွန်ပါအတမိုင်းအင်ဂျင်နီယာတွေကတော့ PJ Elliot နဲ့ PJ Elliot ဖြစ်ပါတယ်ရုပ်သံကင်မရာအင်ဂျင်နီယာက PJ Elliot ပါ VA မြန်မာပိုင်းရဲ့ဂျာတာပတိမနက်ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းတူမီတာ32 49တို့ပြင်ပထမနိုင်ရွက်မှာလှလန့်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ် VA ကိုကြည့်ရှုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ် VA တို့ရရှင်များနဲ့တို့ကမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျမ်းမာချမ်းသာကြပါစေကျွန်တော်ကြော်ကြသိမ်းပါခင်ဗျာ
This program has come to you from the Voice of America, Washington.